Welcome to the Voice of America in Burmese.
ပြန်ပောင်းကင်းဝေးတဲ့ညတညဖြစ်ပါသေးဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် View American တန်ကနေ2024ခု August 4ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိလိုင်းတို့မီတာ3251နဲ့လိုင်းလမီတာ190အပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာညတော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ Israel Palestine အပြန်အလှန်တိုက်ခိုက်မှုတွေကြောင့်ထိခိုက်သေးဆုံးမှုတွေရှိနေပါတယ်။ဒါမဲ့ American သမ္မတရွေးကောက်ပွဲမှာထောက်ခံမဲ့ရဖို့အကြိတ်နဲ့ရှင်ပြိုင်ရမယ့်ပြည်နယ်တွေမှာဒုသမ္မတ Kamala Harris ရဲ့စီးပွားအဖွဲ့ကမဲဆွယ်ဝဲလုပ်ငန်းတွေကိုအရှိန်မြှင့်နေပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူပြောပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာဆိုရင်တော့
ကြောင့်လည်းဒီလိုမျိုးတနည်းနဲ့တနည်းအချင်းကြာလာတဲ့နဲ့အမျှစစ်ကောင်တိတဲ့အတွက်အသက်ပေးတက်ခံလူတွေအနေထားတွေရောကြလာပြီးတော့ပြည်သူဘက်ကိုဒီပူပေါင်းလာတဲ့လူတွေဒီအလံပြူထောင်ပြီးတင်းနဲ့ချလာတဲ့
CDM တပ်တော်သားတွေနဲ့ဖွဲ့စည်းထားတဲ့ပြည်သူပန်းနိုင်အဖွဲ့တာဝန်ခံကိုအောင်ယူပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်နောက်ထပ်အပတ်စဉ်ကဏ္ဍဒီမှာတော့ရွန်ဂျာတို့ရဲ့မျောလင့်ချက်ကမ္ဘာမြေမမီဒီယာမြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ကြာ
ဒီနေ့ဆော့ဘဲအစ်ဆွေရဲ့တိုက်ခိုက်မှုကြောင့်ဂါဇာဒေသကစေဝင်အတွင်းယာယီတဲမှာခိုလုံနေသူ၄ဦးပါဝင်လူ၁၈ယောက်သေဆုံးပါတယ်။ဒီချိန်မှာပဲအစ်ဆွေနိုင်ငံတယ်လီဗီမြို့စုံမှာပါလက်စတိုင်း2ဦးကဒါနဲ့ထူရကနှစ်ဦးသေဆုံးသွားခဲ့တာပါ။ဂါဇာဒေသမှာစစ်ဖြစ်နေတာဆယ်လာနီးပါးရှိလာနေပြီးပြီးခဲ့တဲ့သတင်းပတ်တဲ့အီရန်နဲ့လေဗနွန်နိုင်ငံတွေမှာစစ်သွေးကြွအဖွဲ့တွေရဲ့အစီအမံခေါင်းဆောင်တို့တပ်ဖြတ်ခံခဲ့ရပြီးတော့တင်းမာမှုတွေလည်းကြီးထွားနေပါတယ်။အီရန်နဲ့မဟာမိတ်တွေကလက်တုံ့ပြန်မှုချင်းချောက်ထားတာကြောင့်ဒေသတွင်းစစ်ပွဲကျပြန့်လာပြီးချင်းနေတွေပူဆူးလာမှာကိုလည်းစိုးရိမ်နေတာပါတယ်လီဗီမျိုးတော်မှာပါလက်စတိုင်းသား2ဦးကဒါနဲ့ထိုးခဲ့တာကြောင့်အသက်80ကျော်အမျိုးသား2နဲ့အသက်80ကျော်အမျိုးသား2တိဆုံးပြီးနောက်နူးဒဏ်ရာခဲ့တဲ့ကြောင့်ကစေးဖွဲ့နဲ့အနီနာစေယုံကတာဝန်ရှိသူတွေကပြောဆိုကြပါတယ်ချင်းနမှာပဲဂါဇာဒေသမှာဒီနေ့မနေ့ပိုင်းအစ္စရေးရဲ့တက်ခတ်မှုကြောင့် LSK Matters စေယုံဝင်းနဲ့မှာယာယီတက်ထုတ်နေသူတွေကိုထိမှန်ပြီးအမျိုးသမီးတူပါဝင်လူလေးဦးတိဆုံးတရားရသူတွေရှိတဲ့ကြောင်းပါလက်စတိုင်းချမ်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်ခင်ဗျာ
လေဗနွန်နိုင်ငံမှာစစ်ဖြစ်ဖို့အခြေအနေတွေပိုတိုးလာနေတာကြောင့်မြန်မာပြည်ပနိုင်ငံသားတွေအနေနဲ့လေဗနွန်နိုင်ငံကနေတက်နိုင်သမျှအများဆုံးထွက်ခွာကြဖို့ပြင်သစ်ကနေဒါနဲ့ဂျော်ဒန်နိုင်ငံသားတွေဂျော်ဒန်နိုင်ငံတွေကအရေးပေါ်တိုက်တွန်းလိုက်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကဟစ်ဘိုလာနဲ့ဟမတ်စ်ထိပ်တန်းခေါင်းဆောင်တို့အသက်ခံရရနဲ့ပတ်သက်ပြီးတော့အီရန်နဲ့သူတို့ကြောတောင်နောက်ခံပေးထားတဲ့မဟာမိတ်တွေကဒီအစ္စရေးကိုပြစ်တင်ပြီးတော့ဒီပေါ်မှာလက်တုံပြန်မှုပြင်ဆင်နေချိန်မှာပဲလေဗနွန်နိုင်ငံရဲ့အခြေအနေဟာအလွန်ကိုမတိမငြိမ်ဖြစ်နေတယ်လို့ပြင်ဆင်နိုင်ငံကသတိပေးထားပါတယ်လုံခြုံရေးအရအလွန်မတိမငြိမ်ဖြစ်နေတာကြောင့်ပြည်သက်နိုင်ငံသားတွေအနေနဲ့လေဗနွန်နိုင်ငံကိုခီးမသွားဖို့နဲ့လေဗနွန်နိုင်ငံထဲမှာရှိနေပြီးသားသူတွေအနေနဲ့လည်းတတ်နိုင်သမျှအများဆုံးထွက်ခွာဖို့အရေးပေါ်တိုက်တွန်းလိုက်ကြောင်းပြည်သက်နိုင်ငံသားရေးဝန်ကြီးဌာနကပြောပါရယ်အလားတူခီးသွားသတိပေးချက်မျိုးကိုအမေရိကန်နဲ့ဗြိတိန်နိုင်ငံတွေကလည်းထုတ်ပြန်ထားပါရယ်တစ်ချိန်တည်းမှာပဲအနောက်နိုင်ငံတွေကလေကြောင်းလိုင်းတွေအတော်များများလည်းအရှိအလယ်ပိုင်းဒေသကိုပြေးဆွဲနေတဲ့ခီးစဉ်တွေကိုရပ်ဆိုင်းထားပြီးတော့ကာတာလေကြောင်းလိုင်းကလည်းလေဗနွန်နိုင်ငံကလုံခြုံရေးအခြေအနေကြောင့်ကာတာကနေဒိုဟာကိုပြေးဆွဲနေတဲ့လေယာဉ်ခီးစဉ်ကိုအ ਨੇ ဆုံးတနင်္လာနေ့အထိနေပိုင်းမှာပဲပြည်ဆွဲမှာဖြစ်တယ်လို့ဒီနေ့မှာကြေညာပါရခင်ဗျာ
ဟာမတ်နိုင်ငံရဲ့ကောင်းဆောင်အစ္စမီဟာနီယာအီရန်နိုင်ငံတဟီရန်မြို့တော်မှာတပ်ဖြတ်ခံခဲ့ရပြီးတဲ့နောက်ပိုင်းဒေသရင်းကအခြေအနေတွေနဲ့ပတ်သက်လို့အီရန်နိုင်ငံကြားရေးဝန်ကြီးနဲ့ဆွေးနွေးဖို့ဂျော်ဒန်နိုင်ငံကြားရေးဝန်ကြီးအီမန်ဆာဖာရီဒီနေ့လာမယ့်ကြောင်းအီရန်သတင်းမီဒီယာတွေမှာဖော်ပြပါရတယ်။အီရန်ကအားပေးထောက်ခံနေတဲ့ဟက်စ်ဘူလာဘက်ကအကြီးအကဲတမူးဖြစ်သူဖော်ရှူကာအစ္စရေးလေကြောင်းတိုက်ခတ်မှုကြောင့်ဗေရုတ်မြို့မှာတည်ဆုံးပြီးနောက်တစ်နေ့ဖြစ်တဲ့ပြီးခဲ့တဲ့ဗုဒ္ဓနေ့မှာပဲဟာမတ်ကောင်းဆောင်အီရန်မှာလှုပ်ကြံခံရတာကြောင့်ဒေသတွင်းတင်းမာမှုတွေကြီးထွားနေတာပါ။ဒေသတွင်းမှာတင်းမာမှုတွေဒီထက်ပိုကြီးထွားမလာအမေရိကန်နဲ့ပြင်သစ်ဗြိတိန်အီတလီနဲ့အီဂျစ်ပါဝင်မိတ်ဆွေနိုင်ငံတွေနဲ့တန်တမာရေးအရာဆက်သွယ်ခဲ့ပြီးတဲ့နောက်ဂျော်ဒန်နိုင်ငံကြားရေးဝန်ကြီးအီရန်ကိုတွားရောက်တာလည်းဖြစ်ပါတယ်ခင်ဗျာ။
လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာထောက်ခံမဲ့ရဖို့အကြိတ်နဲ့ရှင်းပြန်ကြမယ်ပြည်내တွေမှာဒုသမ္မတကမလာဟဲရစ်ရဲ့စီယုံရေးအဖွဲ့ကမဲဆွဲပွဲလုပ်ငန်းတွေကိုအရှိန်မြင့်နေပါတယ်ထောက်ခံမှုရဖို့အရေးကြီးတဲ့မဲဆန္ဒနယ်မြေတွေမှာအောက်ခြေအထိစီယုံရေးဆင်းခဲ့တာကြောင့်ဒီမိုကရက်တစ်ပါတီရဲ့သမ္မတအလောင်းဖြစ်လာဖို့အလားအလာရှိနေတဲ့ဒုသမ္မတဟဲရစ်အသာရမဲ့လက္ခဏာတွေတွေ့ရကြောင်းလဲအကြိတ်နဲ့ပြန်ကြမယ်မဲဆန္ဒနယ်မြေတွေအတွက်တာဝန်ယူထားတဲ့စီယုံရေးအဖွဲ့ဒါရိုက်တာDan Cunningham ကပြောပါတယ်ထောက်ခံမှုရဖို့အပြိုင်ကြိုးစားကြမယ်ပြည်နယ်တွေထဲမှာပါတဲ့ Georgia, Arizona, Nevada, Michigan, Pennsylvania နဲ့ Wisconsin ပြည်နယ်6ခုမှာ2020ပြည့်ရွေးကောက်ပွဲတုန်းကသမ္မတ Joe Biden ပုတ်ခါတီးကအနိုင်ရခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းမကြာခင်သတင်းပတ်တွေကစပြီးတော့ထောက်ခံမှုတွေတိတိသာတိုးလာတယ်လို့လည်း Democratic Party စီယုံရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်သမ္မတ Biden နောက်တစ်ချိန်ရွေးကောက်ပွဲမဝင်ဖို့ကြေညာလိုက်ပြီးသူ့ကိုယ်စားဒုသမ္မတကဒီရှင်ပြိုင်ဖို့ကြေညာခဲ့ပြီးတဲ့နောက်စိတ်တရေရအရာရောဗန္ဒာရေးရပါအင်အားတွေပိုတိုးလာနေပြီးတော့အကျိတ်နဲ့ရှင်ပြိုင်ရမယ်မဲဆန္ဒနယ်မြေတချို့မှာ Republican သမ္မတလောင်းဖြစ်လာတဲ့သမ္မတဟောင်း Donald Trump ကိုအသာစီးရလာနေတာကိုလည်းစစ်တမ်းတချို့မှာတွေ့နေရပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာဆန္ဒပြကြောင်းသားတွေနဲ့ရဲတပ်ဖွဲ့ဝင်တွေအာဏာရပါတီကိုထောက်ခံသူတွေအတေကြုံဖြစ်ရာကလူ20ကျော်သေဆုံးပြီးရာနဲ့ချီထိခိုက်ဒဏ်ရာတွေရတဲ့အကြောင်းတာဝန်ရှိသူတွေနဲ့သတင်းမီဒီယာတွေကဖော်ပြပါဗျ။ဆန္ဒပြသူတွေကတော့ဝန်ကြီးချုပ်ရှိတ်ခါစီနာယာရုကထွက်ပြေးဖို့တောင်းဆိုနေတာပါ။ဇူလိုင်လမှာဆန္ဒပြပွဲတွေစတင်ပေါ်ပေါ်ချိန်မှာတော့အစိုးရလုပ်တွေအတွက်ခွဲရန်စနစ်ကိုအဆုံးသတ်ဖို့တောင်းဆိုခဲ့ရာကအကြမ်းဖက်မှုတွေကြီးထွားလာခဲ့ပြီးလူ100ကျော်သေဆုံးခဲ့ပါဗျ။ဆန္ဒပြပွဲတွေကိုနှိမ်နှင်းမှုအာဏာပိုင်တွေကနိုင်ငံအနှံ့ကျောင်းတွေတက်သူတွေကိုပိတ်ခဲ့တယ်လို့အင်တာနက်တွေကိုဖြတ်တောက်ညံပထရအမိန်ချုပ်ပေါက်သူတွေကိုပိတ်ခတ်ဖို့အမိန်ထုတ်ခဲ့တာပါဆန္ဒပြပွဲတွေနဲ့ဆက်နွယ်ပြီးမကြသေးခင်သတင်းပတ်တွေအတွင်းဖမ်းဆီးခံရသူတောင်းတထောင်ထက်မနည်းရှိခဲ့ပါတယ်ဆန္ဒပြသူတွေကဘင်္ဂလားဒေ့ရှ်မှာပုံမှန်အလုပ်လုပ်ရဖြစ်တဲ့တင်းနှုံနေမှာအလုံမစင်းကြဖို့အခွန်နဲ့လက်စင်မီတာကလို့ပေးဆောင်ဆရာဆွေကိုမပေးဘဲနဲ့အစိုးရကိုသိမ်းမှတ်ဖို့လဲစော်ထားတာပါဒီကနေ့တင်းနှုံနေမှာရုံးတွေဗန်းတွေစစ်ရုံတွေပွင့်ကြပေမဲ့ဒါကာနဲ့တခြားမြို့ကြီးတွေမှာတော့သွားရေးလာရေးကအခက်အခဲတွေလည်းရှိနေကြပါတယ်ခင်ဗျာ
အစိုးရသတင်းတွေကိုကိုအောင်လူနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အတန်လွှင့်နေတာပါအခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ဒီထဲကမှအရင်ဆုံးတော့ Ranger တို့ရဲ့မျောလင့်ချက်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါအခုလက်ရှိစစ်ရေးပဋိပက္ခတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်အတွင်းကလူနည်းစုရိုဟင်ဂျာတွေနဲ့အင်းဒီဇင်နိုင်ငံတွေမှာထွက်ပြေးတိမ်းရှောင်ခိုးလုံနေကြတဲ့ရိုဟင်ဂျာတွေကိုအမေရိကန်လွှတ်တော်မှအကာအကွယ်ပေးနိုင်မဲ့ရိုဟင်ဂျာဥပဒေတရက်တင်သွင်းပြဋ္ဌာန်းတော်မှာဖြစ်ပါတယ်အမေရိကန်လွှတ်တော်မှရိုဟင်ဂျာဥပဒေပြဋ္ဌာန်းနိုင်ရေးအမေရိကန်ရဲ့အဓိကပါတီကြီးနှစ်ရက်ဖြစ်တဲ့ဒီမိုကရက်တစ်နဲ့ရီပူဘလစ်ကန်ပါတီနှစ်ရက်စလုံးရဲ့သဘောတူညီချက်ရနိုင်မဲ့အနေအထားလာမယ့်အမေရိကန်ရွေးကောက်ပွဲရဲ့ရလဒ်အဖြစ်ဒီဥပဒေပြဋ္ဌာန်းချက်အပေါ်တက်ရောက်မှုရှိနိုင်မလားတင်သွင်းပြီးရင်မဲခွဲဆုံးဖြတ်အတီးပြုနိုင်ရေးမျောလင်းချက်ကရောဘလို့ရှိပါလဲဆိုတာကိုဥရေပြထားရေးအပါဝင်ဒီဥရေနဲ့ပတ်သက်ပြီးတော့စတင်ဖြစ်တီလာပုံလူခွေလှူရှားသူမတ်ဝေဝေနုနဲ့ဒီရိန်ဂျာမျောလင်းချက်အစီအစဉ်ကနေမတ်စုမွန်က Skype ကနေဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဟုတ်မတ်ဝေဝေနုရှင်အခုလိုမျိုး VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်
ဟုတ်ကဲ့ပါမမကျေးဇူးပါအခုလိုမျိုးဖိတ်ကြပြီးရွှေနှခွင့်ရတဲ့အတွက
်ဟုတ်ကဲ့အခုဒီနေ့ဒီတပတ်မှာဆွေးနွေးမယ့်အကြောင်းအရာကပေါ့နော်အခုလက်ရှိမြန်မာနိုင်ငံထဲမှာစစ်ပရိပခါတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ထဲမှာရှိတဲ့ဒီလူနည်းစုရိုဟင်ဂျာတွေနောက်ပြီးတော့အိန္ဒိယနိုင်ငံတွေဘင်္ဂလားတို့မလေးရှားတို့အိန္ဒိယတို့ပါအပါပေါ့နော်ဒီလိုမျိုးအိန္ဒိယနိုင်ငံတွေကိုထွက်ပြေးတိမ်းရှောင်ပြီးခိုလုံနေရတဲ့ရိုဟင်ဂျာတွေပေါ့အဲ့တော့ရိုဟင်ဂျာတွေအတွက်ကိုအမေရိကန်ပြည်ထောင်စုအမေရိကန်ကွန်ကရစ်လွှတ်တော်မှာသူတို့ကိုအတွက်ကိုအကာအကွယ်ပေးနိုင်မဲ့ဥပဒေကိုတင်သွင်းပြဋ္ဌာန်းနိုင်မှုအတွက်အခုဆိုလို့ရှိရင်အဲ့ဒီဥပဒေကအသက်သွင်းနိုင်မှုအတွက်ပေါ့နော်ဒီမျှော်လင့်ချက်ရှိလာနေပြီလို့ပြောပါတယ်ဆိုတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့ဘယ်သူတွေကဥဆောင်ပြီးတင်သွင်းမှုလှုပ်ဆောင်တာလဲနောက်ပြီးတော့ဒီဥပဒေမှာဘယ်လိုအချက်လက်တွေပါဝင်သလဲဆိုတာကိုအရင်ဦးဆုံးရှင်းပြပေးပါရှင
်ဟုတ်ကဲ့ပါမမကျေးဇူးပါကျမတို့ဟိုနည်းနည်းလေး background လေးပြောရမယ်ဆိုလို့ရှိရင်ကျမတို့2019လောက်ထဲဆက်ပြီးတော့လေ Burma Act ကိုကျမတို့တင်သွင်းပြီးတော့ပြဋ္ဌာန်းနိုင်ဖို့ကြိုးပမ်းခဲ့ကြရတယ်ပေါ့နော်။သို့တော့ Burma Act မှာကျမတို့ ဒီ accountability နဲ့ပတ်သက်တဲ့အပိုက်တွေပေါ့နော်တာဝန်မှုတာဝန်ခံမှုတရားမျှတမှုဖော်ဆောင်ရေးဆိုင်ရာအချက်လက်တွေနဲ့ပတ်သက်တဲ့ဟာတွေနောက်ပိုင်းအမှာကျမတို့တကယ်တမ်းအတည်ပြုပြဋ္ဌာန်းတဲ့အခါမှာပြုတ်ကျပြီးကြံခဲ့တယ်ပေါ့နော်2022မှာဒါပြုတ်ကျကြံခဲ့တယ်ကြံခဲ့တဲ့အခါကျတော့လူသားမျိုးနွယ်စုတွေအပေါ်မှာကျူးလွန်တဲ့အမှုတွေကိုပြစ်ပေးအေးအေးယူဖို့ war crimes တွေကိုဒီဆေးရဆွေးမှုတွေကိုပြစ်ပေးအေးအေးယူဖို့ဆိုတော့အကြောင်းချက်ကြီးတစ်ခုလုံးဟာကျမတို့မင်တန်အားပြော့သွားတာတို့ရရဲသူတစ်ဖြင့်ရခိုင်မှာဆိုလို့ရှိရင်ဒါရိုဝင်ဂျာတွေအတွက်ဒီလိုမျိုးအာနာသိမ့်မှုတွေဖြစ်တဲ့အတွက်ကြောင့်မို့လို့ပို့ပို့ပြီးတော့မှအခြေအနေတွေကဆိုးလာခဲ့ပြီးတော့မှအခုနောက်ပိုင်းမှာဆိုလို့ရှိရင်လက်ဆိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေဇက်တိုက်ဖြစ်ပေါ်နေတာဖြစ်တယ်ဆိုတော့ဒီလိုမျိုးဖြစ်နေတဲ့တက္ကလာမှာကျွန်တော်တို့တားဆီးနိုင်ဖို့ဆိုလို့ရှိရင်တော့အထူးသဖြင့်ဒီအမေရိကန်ဆိုးရကလည်းဒီရိုဝင်ဂျာတွေအပေါ်မှာစစ်တပ်ကနေပြီးတော့လူမျိုးတွေတပ်ဖြတ်မှုကျူးလွန်ခဲ့တဲ့လူသားမျိုးနွယ်စုတွေအပေါ်မှာဒီကျူးလွန်တဲ့ရဇဝမှုတွေကျွလွန်ခဲ့ရဆိုပြီးတော့တတ်မှတ်ပြီးတဲ့နောက်ပိုင်းမှာတကယ်ထိရောက်တဲ့အဲကျမတို့ဟိုထောက်ခံမှုတွေအားပေးမှုတွေဒါမှမဟုတ်ရင်တာဝန်ယူမှုတွေအရေးယူဆောင်ရွက်မှုတွေမရှိခဲ့ဘူးပေါ့နော်အားနေခဲ့တယ်အဲ့တော့ခါကျတော့ကျမတို့ကအဲဒီလိုမျိုးလမ်းကြောင်းဟိုဟာပေါ့နော်ရှားတာပေါ့ကျမတို့တိုင်းပြည်အတွက်ကိုရိုဝင်ဂျာတွေအတွက်တော်လည်းကောင်းတစုံလုံးအတွက်တော်လည်းကောင်းပို့မှုပြီးတော့မှအရေးယူဆောင်ရွက်မှုတွေရှိလာနိုင်အောင်အစင်ဒီဇိုက်ကျမတို့ထောက်ခံပန်ပိုးအပ်မှုတွေရှိလာအောင်ဆိုဘယ်လိုလုပ်လို့ရနိုင်တယ်လဲဆိုတော့အခုနောက်ဆုံးကျမတို့ကဒီ Rohingya genocide and accountability protections act ဆိုတဲ့ gap act Rohingya gap act ကိုတင်သွင်းဖို့ဟိုစ조사ခဲ့ကြပြီးတော့နောက်ပြီးတော့အခု brave app act ဆိုပြီးတော့လဲ brave brave act ဆိုပြီးတော့လဲကျမတို့တင်သွင်းဖို့စ조사လာခဲ့တာဖြစ်တယ်ပေါ့နော်လောလောဆယ်ကတော့မြန်မာပြည်အတွက်အဲ့ဒီဥပဒေနှစ်ခုရှိနေတယ် Rohingya gap act ကတော့ကျမတို့ဒီအခုလောလောဆယ်ဒီကျမတို့house မှာပေါ့နော်ဒီ house of representative မှာအောက်လွှတ်တော်မှာအောက်လွှတ်တော်ရဲ့ foreign affair committee မှာပေါ့နော်နိုင်ငံခြားရေးရာ committee မှာဆိုလို့ရှိရင်ဒါအတည်ပြုပြီးသွားပြီဖြစ်တယ်ပေါ့နော်အဲ့မှာမှကျမတို့ representative mix democrat party ရဲ့ဒီ ranking chair representative mix ကနေပြီးတော့ဒီဥပဒေကိုကျမတို့ဦးစီးပြီးတော့မှတင်သွင်းပြီးတော့ဒီ chair ဖြစ်တဲ့ဒီ foreign affairs committee ရဲ့ဥက္ကဋ္ဌဖြစ်တဲ့ဒီ McCall ကနေပြီးတော့မှ co sponsor လုပ်ပြီးတော့တင်သွင်းခဲ့တာဖြစ်ပါတယ်။ဆိုတော့ဒီနှစ်ခုလုံးဒီလိုတင်သွင်းမှုဟာဆိုလို့ရှိရင်လည်းခုန bipartisan support အနေနဲ့ဒါအကန့်ကွက်သူမရှိဘဲနဲ့ကျမတို့ foreign affairs committee မှာ pass ဖြစ်သွားတာဖြစ်တယ်ပေါ့နော်ပြီးလို့ရှိရင်ကျမတို့ house မှာ pass ဖြစ်ဖို့လိုတာပေါ့ဟုတ
်ဟုတ်ကဲ့အဲ့တော့ဒီလိုမျိုးဒီဥပဒေတစ်ခုပြဋ္ဌာန်းနိုင်မှုဆိုတာအမေရိကန်မှာအဓိကပါတီကြီးနှစ်ရပ်ဖြစ်တဲ့ Democratic နဲ့ Republican Party ဘက်ကနေပြီးတော့မှသဘောတူညီမှုရနိုင်မယ့်အနေအထားမျိုးရှိဖို့လိုအပ်တဲ့ဆိုတဲ့အနေအထားမှာရှိတော့ဒီဟာနဲ့ပတ်သက်ပြီးတော့ဒီပါတီကြီးနှစ်ရပ်စလုံးရဲ့နောက်ပြီးတော့ခုနကပြောတဲ့ဒီတခြားဒီလွတ်တော်ကိုယ်စားလှယ်တွေရဲ့သဘောထားတွေကရောဒါနဲ့ပတ်သက်ပြီးဘယ်လိုများရှိပါသလဲရှင့်
Rohingya ရဲ့ issue နောက်ပြီးတော့ဗမာပြည်ရဲ့ issue ကတော့ American လွှတ်တော်မှာဒီအစင်တစိုက် bipartisan ပေါ့နော်နှစ်ပါတီနှစ်ခုလုံးကသဘောတူပြီးတော့ဒီတသားတဲ့ယက်တီတဲ့ issue တွေဖြစ်ခဲ့ရပေါ့နော်ဆိုတော့ဒီကိစ္စအဲ့အတွက်ကြောင့်မို့လို့ကျမတို့ကတော့အရင်ကြီးမစိုးရင်ပါဘူးဒီလိုမျိုးတစ်ဖက်ကပါတီတစ်ခုကအကန့်ကွက်မှာတပါတီတစ်ခုကတင်လို့ပါတီတစ်ခုကကန့်ကွက်မှာကိုကျမတို့အရင်မစိုးရင်ဘူးဒါကြောင့်မို့လို့လဲဒီ Foreign Affairs Committee မှာဆိုလို့ရှိရင်ဒါပါတီနှစ်ခုလုံးကခေါင်းဆောင်တွေကနေပြီးတော့ဦးစီးပြီးတော့ဒီဥပဒေကိုတင်သွင်းခဲ့တာဖြစ်တယ်လေ။နည်းနည်းဆိုရင်လည်းအချက်လေးတော့ရှိရပေါ့နော်။ဥပမာဆိုလို့ရှိရင်ကျမတို့တာဝန်ခံမှုတာဝန်ယူမှုအပိုင်းတွေကိုရေးတဲ့အခါမှာကျမတို့ပထမဆုံးစိုက်ရေးတွေခဲ့တဲ့အချိန်တွေတော့ကျမတို့ဒီ ICC ကို refer လုပ်ဖို့ဆိုရဲဟာတွေ ICC ကို reference လုပ်ထားတဲ့ဟာတွေပါခဲ့ရပေါ့နော်။နောက်ခါကြလို့ရှိရင်ကျမတို့ဒီ humanitarian assistant တွေကိုလည်းပုံမတိုးချက်ပေးဖို့အစသဖြင့်ဒီလိုစကလုံးတွေပါခဲ့ရပေါ့နော်ဒီလိုပိုက်တွေပါတယ်။အဲ့ဒီအပိုက်တွေဟာဆိုလို့ရှိရင်တော့ဒီ Republican Party ကအသိသဘောမကျတဲ့အချက်တွေဖြစ်တယ်ပေါ့နော်။သူကဥမာဆိုလို့ရှိရင်အခုဆိုလို့ရှိရင်လည်းဒီ ICC ကိုသူတို့ပါတီကနှိပ်ပြီးတော့ကောင်းဆောင်တွေကလွှတ်တော်မှတေကနေပြီးတော့မှ ICC ကိုအရေးယူမယ်ပိတ်ဆို့အရေးယူမယ်တို့ဘာလို့ ICC မှာလုပ်တဲ့ဝန်ထမ်းတွေကိုအရေးယူမယ်တို့ဘာလို့ ICC နဲ့ပတ်သက်ပြီးတို့နည်းနည်း allergic ဖြစ်တယ်လေအဲအဲ့ဒါတစ်ချက်ပါတယ်နောက်တစ်ခုကျတော့ကျွန်တော်တို့ဒီနိုင်ငံတကာ aid ကိုပေးနေတဲ့ဟာကို American ကနေပြီးတော့နိုင်ငံတကာမှာဒီလိုမျိုးအကူအညီထောက်ပံ့မှုတွေပေးနေတဲ့ဟာကို Republican Party ကမကြိုက်တာရှိရပေါ့နော်ဒါတို့ပြည်တွင်းထဲမှာဒီပတ်စံတွေအသုံးမပြုဘဲနဲ့နိုင်ငံတကာမှာဒီလိုမျိုးအလှူတွေလုပ်နေတယ်ဆိုတဲ့ဟာကိုဒီ short ချဖို့တို့ကြိုးပမ်းမှုတွေ များကြီးရှိနေတဲ့ခါကျတော့ကျမတို့မှာအဲ့လိုအချက်တွေလည်းတချို့ပါတယ်ပေါ့နော်ဒီဥပဒေထဲမှာဆိုလို့ရှိရင်ဆိုတော့အဲ့ဟာလေးတွေကတော့နည်းနည်းလေးအေးထပ်ပြီးတော့ညှိနှိုင်းမှုတွေဖြစ်ကောင်းဖြစ်လာနိုင်တယ်ဒီတိုင်း pass ဖြစ်ရင်လည်းဖြစ်သွားမယ်အဲအဲ့ချက်လေးညှိနှိုင်းမှုတွေဖြစ်လာနိုင်လည်းဖြစ်လာနိုင်မယ်ဒါပေမဲ့အဲ့အတွက်ကြောင့်မို့လို့ဒီဥပဒေတစ်ခုလုံးယူတော့ဟို pass မဖြစ်ဘူးလို့တော့ကျွန်မမယုံကြည်ဘူးပေါ့နော်ဒါပေမဲ့နည်းနည်းတော့ challenge လေးရှိတော့ရှိတာနိုင်ပါတယ်ဟုတ
်ဟုတ်ကဲ့အဲ့တော့အဲ့ဒီဥပဒေကဘယ်တော့လောက်မှအတည်ပြုပြဋ္ဌာန်းနိုင်မယ်လို့မျှော်လင့်ရပါလိမ့်ရှင်
အဲ့ရတော့မှပြောရခက်ပါတယ်သူကတစင်ကျင်းစီသွားမှာ ਉਹ ဒီနှစ်ထဲမှာတော့သူတို့ recess တွေပါနေလွတ်တော့ဆိုတော့ window ကတိတ်မရှိတော့ဟို election တွေပါနေဆိုတော့လေဘယ်လောက်ကြာမလဲဆိုတော့ပြောရခက်တယ်ရှင်ဒီခါလေးကြာရင်လည်းဥပဒေကခဏလေးနဲ့သူတို့ဖြတ်ပြတ်ထန်းလို့ရသွားတဲ့ဟာမျိုးလည်းရှိသလိုဒီခါလေးကြာရင်လည်း3-5နှစ်ကြာနေတာမျိုးပေါ့ဥမာဘာမှ X ဆိုငါနဲ့ညီပါလောက်ကြာခဲ့တာ ਉਹ ဆိုတော့အဲ့လိုမျိုးလေးလည်းရှိရောရှိရပေါ့เนาะဒါပေမဲ့အချိန်နေအချိန်ခါကျမတို့ဟိုအချိန်အချိန်ခါပုံမူတည်ပါတယ်မြန်မြန်ဆန်ဆန်ဖြစ်ရင်လည်းဖြစ်သွားမှန်လို့တော့ထင်ပါတယ် loss ရတော့အဲ့မှာတချို့တော့ဒီအပိုက်တွေဥပမာဆိုလို့ရှင်ဒီအလှထောက်ပံ့ငွေတွေပါတယ်ကိစ္စရတဲ့နဲ့ပတ်သက်တဲ့ဟာတွေ9နှစ်အထိဆိုတဲ့ဟာမျိုး2025ကနေပြီးတော့ဒီ2030အထိဆိုတဲ့ဟာမျိုးလေးတွေအဲ့လို timeline လေးတွေလည်းပါတဲ့အခါကျတော့ဆော့ဆော့စစ်စစ်လေးပြတ်ထန်းလို့ရသွားတာမျိုးလည်းဖြစ်နိုင်တယ်လို့တော့ကျွန်မထင်ပါတယ်ဟုတ်ကဲ့
မဆူမဆက်သွယ်မိမြန်ခဲ့တာဖြစ်ပါတယ်ဒီဥပဒေပြဋ္ဌာန်းအတည်ပြုနိုင်ပြီဆိုရင်ရိုဂျာတွေလုံခြုံရေးဆိုင်ရာအကာအကွယ်ပေးမှုပါဝင်လူသားချင်းစာနာမှုဆိုင်ရာထောက်ပံ့အကူအညီပေးရေးဆိုင်ရာထည့်သွင်းထားမဲ့အချက်တွေနဲ့ပတ်သက်လို့ရှေ့သတင်းပတ်မှာနှားဆင်းရဖို့ရှိပါတယ်အခုတစ်ခါတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံမှာတခုတည်းသောအားကောင်းခိုင်မာတဲ့အဖွဲ့အစည်းဆိုပြီးဆယ်စုနှစ်များစွာရပ်တည်ခဲ့တဲ့တပ်မတော်ဟာအခုဆိုရင်အများထင်သလိုမဟုတ်ဘဲအောက်ခြေမှာအလဲလဲအပြူပြူဖြစ်နေပြီလို့ CDM တပ်မတော်သားကိုနောင်ယိုးက VOE ကိုပြောပါတယ်လက်ရှိမြန်မာစစ်တပ်ရင်ဆိုင်နေရတဲ့အခြေအနေကိုတပ်မတော်အရာရှိတဦးအနေနဲ့ဘယ်လိုသုံးသပ်ပါသလဲတပ်မတော်သားတဦးအနေနဲ့စစ်အာဏာသိမ်းတာကိုဘာကြောင့်ဆန့်ကျင်လေထိုင်းမြန်မာနယ်စပ်ခြေဆိုင် CDM တပ်မတော်သားတွေနဲ့ဖွဲ့စည်းထားတဲ့ပြည်သူ့ပန်းနိုင်အဖွဲ့တာဝန်ခံကိုနောင်ယိုးကိုမအင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
တောင်စီတပ်သားတွေဘက်ကအလိုလက်နက်ချဝင်ရောက်မှုတွေဖြစ်လာတဲ့ဆိုတော့တွေ့နေရတဲ့အပိုင်းပေါ့လေဟိုတကယ်ဟိုစစ်တပ်ဆိုတော့အဖွဲ့အစည်းတစ်ခုအနေနဲ့ပေါ့နော်အဲ့လိုမျိုးအခုတိုက်ပွဲတွေကကမှဒီအခုဆိုရင်စစ်ဌာနချုပ်ကြီးတစ်ခုလုံးကြာသွားတာတို့နော်နောက်အလင်းဝင်လာတဲ့တရင်လိုက်အလင်းဝင်တာတို့ထွက်ပြေးရတာတို့ကြည့်လို့ရှင်ညီမအခုဒီစစ်တပ်အနေထားမှာဘယ်လိုသုံးသပ်လဲရှင
်ဒီပေါ့နော်ဒါစစ်တပ်ကတော့ကျွန်တော်အပြင်ကနေချိန်ဝင်ကြတဲ့အခါမှာစစ်တပ်ဟာဒီအင်မတန်ခိုင်မာတဲ့တိုင်းပြည်မှာအင်အားကောင်းသောအခိုင်အမာဆုံး institution ဖြစ်တယ်လို့ချီးမြှင့်ကြတာရှိတယ်။နိုင်ငံတကာလည်းဒီလိုမျိုးချီးမြှင့်ကြတာရှိတယ်။တကယ်တကယ်ကျတော့စစ်တပ်ကနှစ်ပေါင်းများများစွာအထက်မှာအဂရီလိုက်ဟောနော်ခြားစားနေတဲ့အဂရီလိုက်စားနေတဲ့အဖွဲ့အစည်းဖြစ်တယ်။ဒီအထက်အောက်ဘောနော်ရဲဘော်ရဲဘက်စိတ်ဒီအဂရီလိုက်စားမှုတွေကျေပြန့်လာတဲ့အမျှဆရာတစ်ဖက်မွေးတာတွေပြီးတော့ဘောနော်ဒီအထက်အောက်ယုံကြည်မှုကင်းမဲ့တာတွေရဲဘော်ရဲဘက်ကင်းမဲ့တဲ့အနေအထားတွေပို့ပြီးတော့ဒီနှစ်ချီလာများတာချီခံစားနေရတဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်ပေါ့နော်အဲကျတော့ဒီစစ်တပ်ရဲ့အဓိကဟာဒီဒါရဲဘော်ရဲဘက်စိတ်သက်နော်ဒီအချင်းချင်းပေါ့နော်ဒီမော်ရီလို့ပြောမလားဒီစိတ်သက်ခံယူချက်တွေနဲ့တိဆောက်ထားတဲ့အဖွဲ့အစည်းဖြစ်တယ်တို့ပြင်မယ်လို့ဒီစစ်ကောင်းဆောင်တွေကသူတို့အကျိုးစီးပွားအာဏာအတွက်ပဲအစင်းစင်းဟာအခရီးလိုက်ခြားသားနေတဲ့အတွက်ဒီတံကိုစစ်တပ်ကလည်းကောင်းကောင်းခံစားနေရတယ်ပေါ့နော်အဲကျတော့ဒီလိုမျိုးအနေထားတွေကအခုလိုမျိုးဒီစစ်အာဏာသိမ်းမှု2021စစ်အာဏာသိမ်းမှုနောက်ပိုင်းမှာနိုင်ငံအနှံ့မှာကြီးတဲ့တော်လံဟိုဒီစစ်အာဏာရှင်စနစ်ကိုဆန့်ကျင်ပုံကွယ်မှုတွေနဲ့တွေ့လာတဲ့အခါမှာစစ်တပ်ကဘလို့မှကိုမန်နိုင်တော့ဘောနော်သူ့ရဲ့အခြေအနေမှန်ကိုပို့ပြီးလူရဲပို့ပြီးတော့တိမြင်နားလဲလာလို့မြောက်ဝါတွင်တွေ့မြင်လာတာဘောနော်ကျွန်တော်တို့ကိုယ်တိုင်လည်းဒါသုံးသပ်ပြီးတာဖြစ်တယ်ဒီစစ်တပ်ဟာဟိုဘောနော်ဒီအတွင်းမှောင်တိုက်ဆောင်နေဖြစ်တဲ့အတွက်ခေါင်းဆောင်မှုဆွမ်းရည်တွေရောစွမ်းဆောင်မှုဆွမ်းရည်တွေရောအထဲမှာညီညွတ်မှုဆွမ်းရည်တွေကမရှိတော့ဘူးဒီအစင်စင်မှာဒီချိနေပြီးတော့ဒီစွမ်းဆောင်ရေးကြဆင်းနေတဲ့ရဲဘော်ရဲဘက်စကင်းမဲ့နေတဲ့အဖွဲ့အစည်းဖြစ်နေပြီအဲ့တော့အခုလိုမျိုးတော်လိုင်းအင်အားစုတွေနဲ့တိုင်းငံနှက်မှာကြုံတွေ့လာတဲ့အခါမှာဒီအခြေအနေတွေဟာမလွဲ့ဟိုပါအနည်းနဲ့အမြန်ကြုံတွေ့လာတာပေါ့ဒါကြောင့်လည်းဒါဟိုဒီစစ်တပ်ရဲ့စစ်တပ်ဖြစ်တဲ့အသက်ပြီးခုခံလိုတဲ့စိတ်တွေဟာလက်နက်ကင်တစ်ဖွဲ့တစ်ခုရဲ့စိတ်တက်လို့ပြောမှာနော်စစ်တပ်စိတ်တက်ဆိုတော့လက်နက်ကင်အဖွဲ့အစည်းတစ်ခုရဲ့စိတ်တက်အနည်းနဲ့ငါနိုင်ငံငါအဖွဲ့အစည်းတွေတော့ဟိုအသက်ပြီးခုခံမယ်ဆိုတဲ့စိတ်တက်တွေတပျောက်ဆုံးလာတာပြီးတော့နောက်တစ်ခုကစစ်တပ်ကိုယ်တိုင်ကဒီအာဏာသိမ်းမှုနောက်ပိုင်းကျတော့ပြည်သူ့ရဲ့ထောက်ခံမှုက တုံးဝအနေဆုံးအထိကိုဒါတမိုင်းတစ်ချောင်းပါတာအနေဆုံးအထိဒီဒါဖြစ်တဲ့အပြင်ကိုပြည်သူတွေကိုယ်တိုင်ကနိုင်ငံနှံ့မှာသူတို့ခုခံတော်လန်လာတဲ့အနေအထားတွေကိုသူတို့တွေ့ကြုံလာကြရတယ်။ဒါကြောင့်ဒီအခြေအနေတွေရဲ့ရိုက်ခက်တိုက်ဆောင်းမှုနဲ့စစ်တကကြီးမားပါဘောနော်စေတပတ်ဆိုင်ရာထိခိုက်မှုအနေအထားရရှိတယ်။ဒါကြောင့်လည်းဒီလိုမျိုးတနည်းနဲ့တနည်းအချိန်ကြာလာတဲ့အမျှစစ်ကောင်စီတက်အတွက်အသက်ပေးတက်ခံလူတွေအနေထားတွေရော့ချလာပြီးတော့ပြည်သူဘက်ကိုဒီပူပေါင်းလာတဲ့လူတွေပြီးအလံပြူထောင်ပြီးလက်လက်ချလာတဲ့လူတွေအလင်းဝင်ရောပူပေါင်းလာမှုတွေတနည်းတစ်ချက်ဒီတင်းရင်းလိုက်တင်းရင်းလိုက်ဒီအစုဖွဲ့လိုက်ဒီပူပြီးများလာခြင်းဖြစ်တယ်လို့တော့ကျွန်တော်ပြောခြင်းနဲ့ပေါ့မှားခဲ့
ပေါင်းဆုံးဒီ2022ခုနှစ် February လဒီရက်နေ့မှာအဲ့စစ်တပ်ပေါ့နော်ဒီစစ်ကောင်စီကသူတို့အာဏာသိမ်းလိုက်တယ်လို့သိလိုက်ရတယ်ကြီးညာလိုက်တဲ့အချိန်ပေါ့နော်အဲ့အချိန်မှာကုနောင်ယူဘလို့ဖြစ်သွားလဲဘယ်လိုခံစားလဲ
ဒီအာဏာမသိမ်းခင်ရပိုင်းတွေဟာဒီနိုင်ငံရေးပြည်ထောင်မှုတွေရှိနေကြမှာကျွန်တော်တို့ဒီအရာချင်းငယ်တွေကြားထဲမှာလဲဝေဖန်သုံးသပ်မှုတွေရှိတယ်ပေါ့နော်ဒါစစ်တပ်ကအာဏာသိမ်းနိုင်လားအာဏာသိမ်းနိုင်ခြင်းရှိလားတကယ်နိုင်ငံတူတက်မှုအရေးကိုတွားနေပြီအဲအချိန်မှာနောက်ကျောင်းမပြောင်းတော့ဘူးဒါမှမဟုတ်နောက်ကျောင်းအာဏာသိမ်းနိုင်တဲ့စသည်ဖြင့်ဒီလိုမျိုးဥပဒေခွဲပြောင်းမှုတွေရှိတယ်ပေါ့နော်ဒါမှမဟုတ်လဲအဲတက်တီမှာလည်းကျူတီပြည်စင်မှုအနေထားကြီးလဲကျွန်တော်တို့ဒါဟိုတွေ့တော့တွေ့နေရတာပေါ့နော်တွေ့နေရတယ်ဒါမှမဟုတ်အဲ့ဒီဒီဖေဝါဘောနော်ဇန်နဝါရီလအဲနောက်ကွန်ရပေါ့30ရက်နေ့တင်နေအဲ့ဒီမှာတင်းနေနေညပေါ့နော်ဒီလိုပဲပုံမှန်ပဲအဲဟိုပါပေါ့ဒီအိယာဝင်သွားတယ်ပေါ့အဲဒါမှမဟုတ်မနခင်အဲနိုးလာတဲ့ချိန်ကျတော့တိပြီကျွန်တော်ညီငယ်တယောက်ကပြောတာကိုအာနာသိမ်းသွားပြီဆိုရင်ကျွန်တော်လုံးဝဟာတကယ်ကိုဖြစ်လာခဲ့ပြီပေါ့နော်ကျွန်တော်တို့ယုံကြည်ထားတာကျွန်တော်ဒီစစ်တပ်ဟာစစ်ခေါင်းဆောင်တွေကဒီလောက်တိုင်းပြည်အရေးတစ်ခုကိုသွားနေပြီဒီမူဒီလမ်းကြောင်းတစ်ခုအချိန်ဝန်းသွားနေတဲ့ခါမှာနောက်ကျောင်းမပြန်လောက်ဘူးဒီလိုဒီအာနာသိမ်းလောက်အထိမယူမိုက်လောက်ဘူးပေါ့နော်ဟိုမယူမိုက်လောက်ဘူးကျွန်တော်တို့မျှော်လင့်ထားခဲ့တာပေါ့တို့ပြင်မယ်လေကျွန်တော်တို့အထင်နဲ့အမြင်လုံးဝဟိုတက်တက်ဆင်အောင်လွှဲသွားမှတည်တယ်အဲဒီအာနာသိမ်းမဲ့ကြားတဲ့ချိန်မှာလည်းအခုကိုစိတ်ပြတ်မိတယ်ပေါ့နော်ဒါဟာတက်မလို့ဟာဒီပြည်သူနဲ့ပြန်နေမြည်ဆက်မဲ့အနေထားကိုရောက်နေပြီအဲဂုံတိကအတိုင်းတာတစ်ခုနည်းနည်းချင်းပြန်နေတိဆောက်လို့ရနေပြီဆိုတဲ့အခြေအနေမှာဒီဟာကိုစစ်ကောင်းဆောင်တွေကရိုက်ချိုးပြီးတော့သူတို့အချိုးစည်းဘွားအတွက်ဒီလိုမျိုးယူမိတ်လှုပ်ကိုဆင်ခြင်မှုအဆင်ခြင်မဲ့လှုပ်ရက်ကိုလှုပ်လိုက်ပါလားဆိုကြတဲ့ခါမှာတော့ဟိုကြားသိရတဲ့တကယ်ကိုတွေ့ရတဲ့ခါမှာတော့ကိုယ်အနေနဲ့တော့ဟာတိုင်းပြည်ကတော့ဒါနောက်ပြန်ကြသွားပြီဒါပေါ့နော်ချီကိုသွားနေတဲ့အကျွေးကိုတော့ပြန်ကြသွားပြီဆိုတော့ဖိတ်တခုပေါ့နော်ပြီးတော့လေဒီလိုမျိုးဟာကိုဖြစ်တဲ့အခါမှာစစ်သားတယောက်အနေနဲ့တော့တော်တော်လေးကိုစိတ်ပြတ်တဲ့အခြေအနေတခုတော့အဲ့ဒီမနက်မှာလို့စိတ်ပြတ်တဲ့ဟိုနော်အန်အောင်တုံ့ချင်းအနေထားနဲ့နှုတ်ထွက်လာခဲ့တယ်ပေါ့နော
်အခုမြန်မာနိုင်ငံတမိုင်းမှာလေဒီစစ်တပ်ကအခုအာဏာရအချိန်ချင်းသိမ်းလာပြီးသိမ်းလာတာကိုကြည့်မယ်ဆိုလို့ရှိရင်လေသူတို့စစ်တပ်ရဲ့ဒီစစ်သားတွေပေါ့နော်အခုစစ်ကောင်းဆောင်ကြီးရဲ့ကျူးလွန်မှုတွေကိုဟိုတစ်တန်ကနေကင်းလွတ်ခွင့်ဆိုတာမျိုးပေးထားတဲ့အတွက်ပေါ့လေဒါသူတို့ရဲ့တွေးခေါ်မှာဟိုကသူတို့ဘာပဲလုပ်လို့သူတို့အရေးအပြစ်ပေးအရေးယူနိုင်ခြင်းမရှိဘူးဆိုတာမျိုးလည်းဖြစ်ခဲ့တယ်ဆိုတော့အဲ့ဒီဘာကိုလည်းဝေဖန်ထောက်ပြတာရှိတယ်ဒါကြောင့်စစ်တပ်ကစစ်အာဏာပြန်သိမ်းဖို့လည်းတွန်းအားပေးသူတို့ဖြစ်သွားတယ်ပေါ့နော်ဆိုတော့အဲ့တော့ဒီတစ်တန်ကကင်းလွတ်ခွင့်ရှိနေတယ်ဆိုတဲ့ချက်မှာအဲ့ဒီအခုကျူးလွန်ခဲ့တဲ့သူတွေကိုဟိုတစ်တန်အရာပေါ့နော်တရားဥပဒေအရပြန်ပြီးတော့အရေးယူအပြစ်ပေးရအောင်ဘယ်လောက်ထိအရေးကြီးတယ်လို့မြင်လဲရှင်
ဒီကနေ့ဒီ2021အာနာသိမ်းမှုကျူးလွန်ခြင်းကိုကအကြောင်းရင်းနှစ်ချက်ကြောင့်ကျွန်တော်ချွေမြင်တယ်။ဟုတ်ပါဘူး။ဘုကျုံမင်းမင်းဟောင်းနေတာဒီအာနာကိုချိုးသီးဘောကိုဟိုတက်မှတ်တို့ဒီအာနာကိုဟိုဒီလက်မလွတ်နိုင်လို့အာနာသိမ်းရင်ဖြစ်တယ်လို့ချစ်စစ်ကောင်းဆောင်တွေစစ်အာနာသိမ်းမှုတွေမှာလည်းဒီပြစ်ဒဏ်ကျူးလွန်မှုတွေကိုပြစ်ဒဏ်ဟိုအရေးယူနိုင်ခြင်းမရှိခဲ့တဲ့ဟိုအခြေအနေတကြောင်လည်းဒီစစ်အာနာသိမ်းမှုတွေသူတွန်းအားဖြစ်စေခဲ့တယ်။ငါတို့အာနာသိမ်းလို့ရတယ်ငါတို့ဘာမှအဲပြစ်တယ်မခံလို့ဆိုတဲ့အချင်းတွေကြဲတွန်းအားလေအဓိကကြတယ်လို့ကျွန်တော်မြင်နေပေါ့နော်အဲ့တော့ကျွန်တော်ချိဆက်ကျွန်တော်တို့အနာဂတ်နိုင်ငံကိုသွားမယ်ပြန်လေတည်ငြိမ်တဲ့အဲအားလုံးသိပြတဲ့နိုင်ငံတစ်ခုကိုသွားမယ်ဆိုရင်တရားတစ်ခုကတော့ကျွန်တော်ဒီပြစ်ဒဏ်ကျူးလွန်မှုတွေကိုအဆုံးသတ်နိုင်ဖို့လိုတယ်ဒီလိုမျိုးဆက်အနာချင်းစနစ်စိုးတွေထပ်ပြီးတော့ထပ်မှမတွေ့မှုဟာဒီဆက်အနာသိမှုမှာဒီကျူးလွန်တဲ့သူတွေကိုထိရောက်တဲ့အပြစ်ပေးအရေးမှုတွေရှိဖို့လိုတယ်ဒီလိုအရေးမြုံနိုင်မှုဆိုရင်ဒီလိုမျိုးအလားတူကျူးလွန်မှုတွေကျွန်တော်ဆက်တွေ့နေရလိမ့်မယ်အဲ့ကျတော့ဒီလိုအခြေအနေတွေကိုဆုံးသတ်နိုင်ဖို့ပေါ့နော်ဒီနိုင်ငံမှာဖြစ်နေတဲ့ဒီမတရားကျူးလွန်မှုကိုအဆုံးသတ်နိုင်မှုဟာပြည်တံကျူးလွန်နေတဲ့လူတိုင်းကိုကျွန်တော်တို့ဒီတရားမျှတဲ့စစ်ဆေးပေါ့နော်ဟိုပေါ့နော်အပြစ်ပေးအရေးယူနိုင်ဖို့ဟိုအရေးအကြီးဆုံးလိုအပ်တယ်လို့လည်းကျွန်တော်ချီးမြှင့်တယ်ပေါ့ဟုတ်ကဲ့
အဲ့တော့တစ်ဖက်မှာတစ်ဖက်မှာကြတော့ဗောနော်အခုလိုတိုင်းသားလက်နက်ကိုင်ဖွဲ့တွေကသူတို့နေမြေတွေသူတို့တိမ့်ပိုက်လာနိုင်တဲ့အနေထားဗောနော်သူတို့တိုက်လာတဲ့အနေထားတွေမှာဒါဖက်ဒရယ်ပြည်ထောင်စုဆိုတာကြီးဆိုတာထက်ဗောနော်ဒါကတိုင်းပြည်အစိတ်စိတ်အမွှာမွှာ ဖြစ်သွားမယ်ဒါတိုင်းသားလက်နက်ကိုင်းတွေကသူတို့နေပြီးသူတို့ထိန်းချုပ်ပြီးတော့ဗောနော်အစိမ့်စိမ့်မွားမွားဖြစ်သွားမယ်ဆိုတော့အဲတုံးသက်ချက်တွေဒါမျိုးတွေထွက်လာတာကြီးလည်းရှိတယ်ရှိတော့အခုလက်ရှိဒီအခုတစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းမှာသူတို့ရီမန်းချက်ကိုလည်းသူတို့ဒါຫນွေဦးတော်လှန်ရေးဒါမြန်မာပြည်မှာဘုံရန်သူဖြစ်တဲ့ဆရာနာရှင်စနစ်ခြုံငင်းရေးကိုသူတို့အဓိကသွားပြီးတော့မှတဆင်ချင်းတဆင်သူတို့အကောင့်ထဲပေါ်သွားမယ်ဆိုတာလည်းပြောထားရရှိတော့အဲ့တော့ဒီဘက်မှာလည်းဒီလိုမိခွန်းနေရှိတဲ့အပိုင်းမှာဗောနော်တကယ်ပဲအခုဒီတစ်တုံညာနှစ်ခွန်လို့စစ်စင်ရေးတွေကတိုင်းပြည်ကိုအစိမ့်စိမ့်အမှားမှားဖြစ်သွားစေမလားဒါဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးမှာပို့ပြီးတော့ဆိုးရွားသွားစေမလားဘယ်လိုမြင်လဲရှင့
်အဲလက်ရှိဒီတော်လိုင်းအင်အားစုတွေအသီးသီးမှာတော့သူတို့ရဲ့အထိုင်စဉ်းစားချက်နဲ့အချိုးစည်းဘောအမြင်တွေကတော့ကွဲပြားကောင်းကွဲပြားမှုတွေအများကွဲပြားမှုတွေအများပြားတော့ချီကောင်းချီနိုင်ပါတယ်သူပြင်မယ်လေဒီလောက်ထိကျွန်တော်ဆိုးဆိုးရင်စရာမရှိဘူးလို့ကျွန်တော်တို့ရှင်းမြင်တယ်။ဘာလို့လဲဖြစ်တဲ့အတွက်သူတို့အားလုံးကလည်းဒီနိုင်ငံမှာကျွန်တော်တို့အေးတူပူများကိုယ့်ရဲ့အဲသူတို့တိုက်ပွဲဝင်နေခြင်းတည်းသူတို့ရဲ့ကိုယ်ပိုင်ပြဌာန်းခွင့်တွေအဲသူတို့ဟိုဘာလို့ဒီသူတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်တွေအတွက်တော်လန်တိုက်ပွဲဝင်နေတာချင်းဖြစ်တယ်လို့ကျွန်တော်လည်းနားလိုက်တယ်ဗျာ။အဲလောက်တူကျွန်တော်မြေပြန့်တော်လိုင်းအင်အားစုတွေဒီလေဒီပြည်မကိုဟလာဆရာနာချင်းစနစ်လုံးဝချုပ်ငင်းရမယ်။အဲဒီမိုစီစနစ်နဲ့တွားရမယ်ဆိုတဲ့အတွက်ဒီမိုစီနဲ့တွားရမယ်ဆိုတဲ့အတွက်သူတို့တော်လန်တိုက်ပွဲဝင်နေခြင်းဖြစ်တယ်လို့ကျွန်တော်နားလိုက်တယ်ပေါ့နော်အဲ့တော့ဒီကနေ့တိုင်းပြည်မှာကြုံတွေ့နေရတဲ့အဓိကပင်မပြဿနာအရင်းမြစ်ဒီဆက်အာနာချင်းစနစ်ချိနေခြင်းကြောင့်ပဲဒီဆက်အာနာချင်းရှင်စနစ်ချိနေလို့ချင်းအားကောင်းနေလို့တော့လည်းကျွန်တော်တို့နိုင်ငံရေးကွဲပြားမှုတွေကိုညှိနှိုင်းလှုံ့ဆော်နိုင်ခြင်းအတူလက်တွဲမဖြေရှင်းနိုင်ခြင်းမလှုံ့ဆော်နိုင်ခြင်းဖြစ်တယ်လို့ကျွန်တော်နားလိုက်တယ်ပေါ့နော်အဲ့တော့ဒီဆက်အာနာချင်းစနစ်ကိုဖယ်ရှားနိုင်ပြီဆိုရင်ကျွန်တော်တို့ဒီတော်လိုင်းအင်အားစုတွေကြောင့်မှဘလို့တော့ကွဲပြားမှုအကျိုးစီးပွားအထိုင်တွေပဲချိနေပါစေကျွန်တော်တို့အားလုံးဟာနိုင်ငံရေးသဘောပေါက်ပုံမှာအားလုံးကလူရချက်ကိုဒီရောဒီပုံမှာကျွန်တော်တို့စူရီညီနိုင်ဖလေလို့ရတယ်အတူရောအဖေးယူဒီလှုပ်ဆောင်နိုင်လို့ရမယ်လို့ကျွန်တော်တို့ယုံကြည်တယ်ဒါကြောင့်ဒီနိုင်ကျွန်တော်တို့နိုင်ငံမှာဒီဆက်ရနာချင်းစနစ်ကိုဖယ်ရှားနိုင်ပြီဆိုရင်ကျွန်တော်တို့တိုင်းရင်းသားညီကိုတွေတိုင်းပြည်လုံးကလိုလားတဲ့အနာကက်ကိုကျွန်တော်တို့အားလုံးကြောက်ပါဟုတ်လားကွဲပြားမှုတွေဘယ်တော့ပဲရှိရှိညီနိုင်အဓိကညီနိုင်ဆွေးနွေးလှုပ်ဆောင်ဖို့ရဖို့အဓိကကြားတယ်ဒီလိုလားလောက်ဆောင်နေတဲ့အနေအထားတကူကျွန်တော်ဖန်တီးနိုင်ပြီဆိုရင်ကျွန်တော်တို့ရဲ့ဒီကနေ့ကြုံတွေ့နေရတဲ့အကျိုးစီးပွားမတူခွဲပြားတဲ့အကျိုးစီးပွားအထိုင်တွေအဲမတူခွဲပြားတဲ့အမြင်တွေကိုဒီစပွဲဘက်မှာညှိနှိုင်းဖြည့်ခြင်းလောက်ဆောင်နေတဲ့အခွင့်အရေးရပြီဆိုရင်ကျွန်တော်တို့အနာဂတ်ကိုအတူတကွဘယ်လိုတည်ဆောက်ကြမလဲဆိုတဲ့ဟာပေါ်မှာအကောင်းဆုံးအဖြစ်ချနိုင်မယ်လို့ကျွန်တော်မြင်တယ
်။အခုကိုနောင်ရိုးကိုတိုင်ပြောသွားရရှိပါဘူးเนาะဒီစစ်တပ်ကတကယ်တမ်းဟာခိုင်မာတဲ့အဖွဲ့အစည်းဖြစ်တဲ့စစ်တပ်ကိုနိုင်အောင်မတိုက်နိုင်ဘူးဆိုတာမျိုးပေါ့ဒီလိုအတွေးတွေအမြင်တွေရှိခဲ့ကြတယ်တကယ်တမ်းစစ်တပ်နဲ့ထိတိုက်တူပြီးရင်ဆိုင်ပြီးတော့ဟိုတိုက်ခိုက်လာတဲ့ခါမှာစစ်တပ်အခုစစ်ကောင်စီရဲ့တပ်သားတွေအလဲလဲပြူပြူဟိုပြုတ်ကွဲလာတာတွေနောက်ပြီးတော့စိတ်သက်ပိုင်းဆိုင်ရာရမတီဆောက်နိုင်တာတွေအများအပြားတွေ့လာကြရတယ်ပေါ့လေဆိုတော့အဲ့ဒါမျိုးအခြေအနေရဆိုလို့ရှိရင်အခုလက်ရှိစစ်ကောင်စီရဲ့တပ်ထဲမှာလက်ရှိရှိနေတဲ့တပ်သားတွေရဲ့အနေအထားပေါ့အဲ့ဒီတပ်သားတွေရဲ့အနေအထားတကယ်ပဲသူတို့ကစစ်ကောင်စီကိုလိုလားလို့သူတို့ကတပ်ထဲမှာဆက်ပြီးရှိနေတာလားသူတို့ရဲ့အခုလက်ရှိစစ်ကောင်စီဒီတပ်ထဲမှာရှိနေတဲ့တပ်သားတွေရဲ့အနေအထားကိုဘယ်လိုသုံးသပ်လဲရှင
်စစ်တပ်ထဲမှာတော့ဟိုမျိုးတုံချိနိုင်ပါတယ်မဟုတ်ပါတော့ဒီပြည်သူဘက်ကကူးပြောင်းရည်တည်ခြင်းပဲလေဒီဘက်မှာအခြေအနေပေါ်တဲ့မှာရုံးကံမထွက်ရတဲ့အဲသူတွေအကြစီသစ်သည်လည်းအများပြားချိနိုင်ပါတယ်ဒီကနေ့အခြေအနေမျိုးမလိုလားမနှိမ့်မျိုးတဲ့ပေါ့နော်ပြည်သူနဲ့ဒီလိုမျိုးပြန်တိုက်ခိုက်နေရတဲ့အနေအထားမျိုးကိုမလိုလားမနှိမ့်မျိုးတဲ့ပေါ့နော်စစ်သားတွေအများပြားချိနိုင်ပါတယ်ထို့သော်လည်းရုံးထွက်နိုင်ခြင်းမထွက်နိုင်ခြင်းကသူတို့တူးတူယောက်ချင်းမှာကြိုတွေ့နေရတဲ့အခက်အခဲတွေကမတူညီကြဘူးပေါ့နော်အလားတူဒီလိုအင်အားတွေကလည်းအတိုင်းအတာတစ်ခုတည်းရှိတယ်ဆိုတာကျွန်တော်တို့ပြောလို့ရတယ်နောက်တစ်ခုကဒီစစ်တပ်နဲ့ဒီတိုင်းပြည်နဲ့ဒီကနေ့ကြုံတွေ့ရတဲ့အခြေအနေကိုကိုကိုစစ်သားဖြစ်ပဲဖျက်ဆီးကျင်တယ်စစ်သားတယောက်အနေနဲ့ပဲနေကျင်တယ်ဒီလိုမျိုးတိုင်းပြည်မှာဒီလိုမျိုးတွေ့ကြုံနေတဲ့အခြေအနေမျိုးကိုမလိုလားဘူးတာမန်စစ်သားဖြစ်ပဲမြင်တယ်ဒီဆရာနာသိမှုကိုမလိုလားတဲ့အတိုင်းစစ်သားတွေနဲ့အကြကြီးစစ်တွေနဲ့တိတိကျကျမှာအတိုင်းအတာတစ်ခုတည်းရှိနိုင်ပါတယ်အလားတူဒီကနေ့ဆရာနာသိမှုကိုလိုလားခိုင်မှမှာထောက်ခံနေတဲ့ဒီပြည်သူပေါ်ဒီဆက်အနာသိမှုနဲ့ဆိုပြည်သူပေါ်ရဲဆဲဆဲပြုချင်းလို့တဲ့စစ်သားစိုးတွေနဲ့စစ်တပ်ထဲမှာအတိုင်းအတာတစ်ခုထိချိနေတယ်ပေါ့နော်အဲကြတော့စစ်တပ်ထဲကိုကျွန်တော်ချိတဲ့အခါမှာတက်ဖို့ဒါအားလုံးဒီဆက်အနာချင်းစနစ်တစ်ခုလုံးကိုအပြည့်အဝထောက်ခံအားပေးဘက်ကပ်ပေးနေတဲ့လူတွေမဟုတ်ဘူးသူတို့ကိုယ်တိုင်အထက်မှာပိတ်မိနေတဲ့လူတွေပြည်သူဘက်တို့ကိုရုံးမထွက်လာရဲသေးတဲ့ရုံးမထွက်နိုင်တဲ့စစ်သားတွေအများပြားစစ်တပ်ထဲမှာလည်းအများပြားရှိတယ်သူတို့ကိုယ်တိုင်လည်းစစ်သားကောင်းအဖြစ်အဲတာမန်စစ်သားကောင်းတွေအဖြစ်အဲနေထိုင်ရည်တည်လူတွေစစ်သားတွေအများပြားရှိတယ်ဆိုတော့ကျွန်တော်ပြောချင်တယ်ဒီဆရာနာချင်းတွေကဟုတ်လားဒီတိုင်းပြည်ကိုဖျက်ဆီးနေုံနေမဟုတ်တိုင်းပြည်ကိုခြာနေဖျက်ဆီးနေမဟုတ်ဒီတပ်မတော်ကိုတပ်မတော်ကို ဟိုပဲသူတို့ပြန်လဲခြာနေနေတဲ့တက်မလို့ပဲဂုံတိခါတွေကိုလည်းခြာနေစရီးနေတဲ့အဖွဲ့တွေဖြစ်တယ်ဒါတွေကိုဒီတက်မလို့သာအားလုံးတွေကိုကျွန်တော်တို့သိမြင်နားလည်နေခြင်းနဲ့အဲဒါကြောင့်မလို့ဒီနေရာနေကျွန်တော်တို့ဘာကိုပြောခြင်းလဲဆိုရင်ဟုတ်လားဒီအရှင်နီမန်တွေကိုသိမြင်နားလည်ပြီးတော့ပြည်သူ့ဂျင်းဝင်ကိုအချိန်မီခိုလုံကြဖို့လိုတယ်ပြီးရင်ဒီတိုက်ပွဲတွေမှာသူခုခံတိုက်ခိုက်ခြင်းမပြုဘဲနဲ့အလံယူတော်လက်နက်ချဖို့လိုတယ်ဒါဟာသူတို့ရဲ့ဘဝအနာဂတ်ကိုအာမခံချက်ရှိတဲ့တကူကြီးတော့နောက်ဖို့ခွင့်ဖြစ်တယ်ဆိုတာကိုလည်းအချိန်မီနားလည်တဲ့ဘဝပေါက်ကြဖို့ဆိုတော့ကျွန်တော်တို့ဒီစစ်တဲ့မှာရှိတဲ့တက်မွန်တော်တွေကိုသတင်းစကားပါခဲ့ပါတယ်ဟုတ်ကဲ့
ဘတ်စင်မြန်မာဒီမိုကရေစီရဆွေးနွေးခန်းအစည်းအဝေးကိုမိုင်းအင်ဂျင်နိုင်ကဆွေးနွေးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
VOE အစည်းအဝေးတွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ
် VOE American တန်ခါနေ2024ခု August လ4ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည7:00ဆက်ပြီးတော့တန်လွင်ပေးနေပါတယ်အခုတခါတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစည်းအဝေးကိုထုတ်လွှင့်ပေးပါပါမြန်မာနိုင်ငံအောက်ပိုင်းမှာရေကြီးလို့ရေပေးခန်းစားနေရခြင်းရွှေဈေးဒေါ်လာဈေးတွေတရိပ်ရိပ်ပြန်တက်လာခြင်းလောင်းစားဈေးပြက်လက်တဲ့သတင်းတွေထွက်လာခြင်းမှာစစ်ကောင်စီဥက္ကဋ္ဌကပြည်တွင်းပြည်ပကုန်သွယ်ရေးမှာအပေါင်းလက္ခဏာဆောင်နေဒါပြင်မြန်မာနိုင်ငံရဲ့အခြေအနေဟာတမဝါရမစီးပွားရေးစနစ်နဲ့အသင့်တော်ဆုံးဖြစ်တယ်လို့ဆိုပါတယ်ကုန်သွယ်ရေးတိုးတက်နေသလားမြန်မာနိုင်ငံဟာတမဝါမစနစ်နဲ့တင့်တော်သလားဆိုတာကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းမရှင်ပြည်တွင်းနိုင်ငံတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနေတမဝယ်မစနစ်စီတကြောပြန်သွားအောင်မလားဆိုတဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါဒီအပိုင်းရန်ကုန်မှာတနေ့လုံးတညလုံးမိုးစတိုက်စမ်းချိန်တင်ရွာတဲ့သတင်းတွေအပါအဝင်မြန်မာနိုင်ငံအောက်ပိုင်းဒေသတွေဖြစ်တဲ့ပဲခူးတိုင်းအေရာဝတီတိုင်းရန်ကုန်တိုင်းတနင်္သာရီတိုင်းနဲ့ကရင်ပြည်နယ်တွေမှာရေကြီးတဲ့သတင်းတွေကိုဆိုရှယ်မီဒီယာနဲ့သတင်းမီဒီယာတွေမှာမြင်တွေ့နေရပါတယ်။ဒေသခံလူမှုရေးအသင်းအဖွဲ့တွေကရေဘေးတင်ပြည်သူတွေကိုအကူအညီပေးတာ၊ကယ်ဆယ်တာတွေတွေ့နေရပေမယ့်လို့စစ်ကောင်စီဦးဆောင်တဲ့ထီရောက်ပြီးကျေပြတ်တဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုတော့တိတ်မတွေ့ရပါဘူး။ပြည်သူတွေကလို့တဘာဝဘေးနဲ့ရင်ဆိုင်နေရချိန်မှာပဲရန်ကုန်နဲ့နယ်မြေတချို့မှာဆက်သုံးစီပြက်လက်တဲ့သတင်း၊ရွှေဈေး၊ဒေါ်လာဈေးတွေပြန်လှုပ်လာတဲ့သတင်းတွေကြားနေရပြန်ပါလေ။ဒေါ်လာဈေးဟာတည်င်းတစ်ပတ်အတွင်းမှာပဲဒေါ်လာ 4,800 ကျပ်ကနေ 9,200 ကျပ်အထိခုန်တက်လာပြီးရွှေဈေးဟာလည်း65သိန်းအထိဖြစ်လာတယ်လို့ဇူလိုင်30ရက်နေ့မြန်မာနှောင်းသတင်းမှာဖော်ပြထားတာတွေ့ရပါတယ်။နေဆက်ကုန်သွယ်ရေးမှာအရေးပါပြီးအဓိကကျတဲ့ထိုင်းငွေကြေးဘတ်ငွေတရုတ်ငွေကြေးယွမ်နဲ့မြန်မာကျပ်ငွေလဲလျာမှာလည်းမြန်မာကျပ်ငွေတန်ဖိုးဟာတိတိတတ်တကျဆင်းနေပါတယ်။ဇူလိုင်30ရက်နေ့ BBC မြန်မာပိုင်းသတင်းမှာငွေလဲလှယ်နှုန်းဟာထိုင်းတပတ်146ကျပ်တရုတ်တရွန်8150ကျပ်ဈေးပေါက်နေတယ်လို့ဖော်ပြထားပါတယ်ဒီလိုအချိန်မှာပဲစစ်ကောင်စီဥက္ကဋ္ဌကတော့ပြီးခဲ့တဲ့3လအတွင်းပြည်တွင်းပြည်ပကုန်သွယ်ရေးဟာအပေါင်းလက္ခဏာရရှိခဲ့တယ်လက်ရှိနိုင်ငံရဲ့အခြေအနေအရဈေးကွက်စီးပွားရေးစနစ်ထက်တမဝယ်မစနစ်ဟာမြန်မာစီးပွားရေးကဏ္ဍတိုးတက်ရေးအတွက်အသင့်လျော်ဆုံးဖြစ်တယ်လို့ဇူလိုင်29ရက်နေ့စစ်ကောင်စီအစိုးရအဖွဲ့အစည်းအဝေးမှာပြောကြားခဲ့တဲ့အကြောင်းအာအသင့်စရာတည်င်းကိုလည်းကြားသိရပါလေ။တမောရဲ့မှာဆိုတဲ့အတန်ကြားတာနဲ့မြမပြည်သူတွေဟာသူမနာကြောမှဒဏ်ရာတွေနဲ့လို့ဆိုကြမှာပါ။ဥနေဝင်းရဲ့မြမဆိုရှယ်လစ်လမ်းစဉ်ပါတီခေတ်မဆလခေတ်မှာတမောရဲ့မှာစနစ်ဆိုရာကြီးကိုကြုံခဲ့ဘူးကြပြီးသားပါ။မဆလခေတ်မှာဆိုရှယ်လစ်စီးပွားရေးစနစ်တမောရဲ့မှာစနစ်တွေကျင့်သုံးခဲ့တာအောင်မြင်သလားမအောင်မြင်ဘူးလားဆိုတာကတော့အထူးပြောဖို့လိုမယ်မထင်ပါဘူး။မြန်မာနိုင်ငံဟာကမ္ဘာမှာဖွံ့ဖြိုးမှုအ ਨੇ ဆုံးနိုင်ငံအဆင်းရဲဆုံးနိုင်ငံ LDC နိုင်ငံတစ်ခုဘဝကိုရောက်ခဲ့ရပါတယ်။စီးပွားရေးချွတ်ချုံကျမှုအပါအဝင်အထွေထွေမကျေနပ်မှုတွေကြောင့်1988ခုနှစ်မှာတနိုင်ငံလုံးလှဲနေလျောင်းမြင်းဆောင်ပါမကြံလူထုအုံကြွမှုကြီးပြည်သူအရေးတော်ပုံကြီးပေါ်ပေါက်လာခဲ့ပြီးမြမဆူချက်လက်လန်းစင်ကြီးလည်းဏိကုံးချုပ်ခဲ့ရပါတယ်။2024 AB May ဇွန်လ3လမှာပြည်တွင်းပြည်ပကုန်သွယ်ရေးဟာအပေါင်းလက္ခဏာဆောင်ခဲ့တယ်လို့စစ်ကောင်စီဥက္ကဋ္ဌကပြောကြားခဲ့ပြီးမြေကုန်သွယ်မှုတန်ဖိုးပမာဏကိန်းဂဏန်းတွေကိုတော့
ချပြသွားတာမတွေ့ရပါဘူးအပေါင်းလက္ခဏာဆောင်တဲ့ဆိုတာကပို့ကုံကူတာခွင့်ပြုပြီးတွင်းကုံကူကန့်တာရှော့ရှာခဲ့တာကြောင့်ဖြစ်နိုင်တဲ့အကြောင်းကုံတော်ရေးပမာဏဒေါ်လာတာတော့မဖြစ်နိုင်ကြောင်းတွင်းကုံကန့်တာထားတဲ့အတွက်ပြည်တွင်းမှာကုန်ပစ္စည်းပြက်လက်ပြီးဈေးနှုန်းတွေတက်နေတာဖြစ်တယ်လို့ပို့ကုံတွင်းကုံလုပ်ငန်းရှင်တူကပြောပါတယ်တွင်းကုံတွေကန့်တာရှော့ရှာပို့ကုံတွေကြာစင်းအရေးပါတဲ
ဒေါ်လာရင်းအားစုတွေထိန်းချုပ်မှုအောက်ကျရောက်သွားချိန်မှာပြည်တွင်းပြည်ပကုန်သွယ်ရေးတိုးတက်လာတယ်လို့စစ်ကောင်စီဥက္ကဋ္ဌရဲ့ပြောကြားချက်ဟာယုတ်တိရှိနိုင်ပါမလား။ကုန်သွယ်ရေးကိန်းဂဏန်းတွေကိုလေ့လာကြည့်ရအောင်ပါ။2021ခုနှစ်ကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ46ဘီလီယံထိရှိခဲ့ပြီး2024ခုနှစ်ကုန်သွယ်မှုပမာဏဟာ27ဘီလီယံသာရှိတာတွေ့ရတယ်လို့ဇူလိုင်20ရက်နေ့ကအရာတွေသ ထောင်နဆလေအေဘီစသုံးရနေ့ကဖော်ပြခဲ့တဲ့အိုင်အက်စ်ပီမြန်မာရဲ့မြန်မာပြည်တွင်းစီဤနိုင်ငံရေးဘောကပိတဲ့ဆန်းစစ်ချက်မှာမြရီကိုစစ်ကောင်စီလက်လွတ်ခဲ့ရပြီးနောက်ပိုင်းနေဆက်ကုံတွေရဲ့60ရာခိုင်နှုန်းနီးပါးကိုစုံကြုံသွားခဲ့ရတယ်လို့ဖော်ပြထားပါတယ်။ဒါပြင်2023ခုနှစ်ဇွန်လ12ရက်နေ့ကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့မြန်မာစီးပွားရေးစောင့်ကြည့်အစီရင်ခံစာမှာကြံ့ငွေတ ကျွန်တော်တို့ကလည်းမြန်မာနေဇာကုံတော်ကြီးမှာပို့ကုံ44ရာဂိုင်းနှုန်းကျဆင်းပြီးတွင်းကုံကခုနှစ်ဆက်တီရာဂိုင်းနှုန်းကျဆင်းတာတွေ့ရတယ်။ကိုဗစ်ကာလမတိုင်မီအန်အေဒီအစိုးရကာလနဲ့နှိုင်းယှဉ်ကြည့်ရင်2021လေးမှာမြန်မာစီးပွားရေးပမာဏဟာ100ရာဂိုင်းနှုန်းသေးငယ်နေဦးမယ်။မြန်မာလူဦးရေရဲ့သုံးပုံတစ်ပုံရာဂိုင်းနှုန်းအဖြစ်မြန်မာလူဦးရေရဲ့30%ရာဂိုင်းနှုန်းဟာဆင်းရဲတွင်နဲ ပါဝင်စီးပွားရေးဆိုင်ရာကုန်သွယ်ရေးဆိုင်ရာကိန်းဂဏန်းတွေကိုကြည့်ရင်မြမစီးပွားရေးဟာအပေါင်းလက္ခဏာတဲ့အနှုတ်လက္ခဏာကိုသာတွေ့ကြရမှာဖြစ်ပါတယ်။စီးပွားရေးဖွံ့ဖြိုးဖို့စီးပွားရေးတိုးတက်ဖို့ဆိုတာကနိုင်ငံရေးပေါ်မှာတည်နေပါတယ်။စစ်တပ်ကအာဏာသိမ်းထားချိန်ပြည်တွင်းစစ်အချင်းဟုံမြင်မာပြီးစစ်ကောင်စီထိန်းချုပ်နယ်မြေတွေတစတဲ့တစလက်လွတ်ဆုံးကျုံးနေရချိန်မှာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုတာကအိမ်မက်ပင်မက်လို့မရနိုင်ပါဘူး။ဒါကြောင့်လဲဇူလိုင်16ရက်နေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံဝါရှင်တန် DC အခြေစိုက်International Republican Institute IRI အဖွဲ့ကကောက်ခံခဲ့တဲ့စစ်တမ်းမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်ပိုင်းမြန်မာနိုင်ငံဟာလမ်းမရောက်သွားတယ်လို့မြန်မာပြည်သူအများစုကယုံကြည်ကြတယ်မြန်မာပြည်သူတွေဟာဒီမိုကရေစီပုံစံအုပ်ချုပ်ရေးစနစ်ကိုပြန်သွားဖို့ပြင်းပြတဲ့စိတ်ဆန္ဒရှိနေကြပြီးဒီမိုကရေစီစနစ်ဟာမြန်မာနိုင်ငံအတွက်အကောင်းဆုံးဖြစ်တယ်လို့အရွယ်ရောက်ပြီးသူမြန်မာပြည်သူ80ရာခိုင်နှုန်းကယုံကြည်ကြတယ်စစ်တပ်ကအာဏာသိမ်းပြီးအုပ်ချုပ်နေပြီးနိုင်ငံရေးနဲ့စီးပွားရေးအခြေအနေတွေတိုးတက်လာမှာမဟုတ်ဘူးလို့မြန်မာပြည်သူတွေကယုံကြည်နေကြပါတယ်လို့ IRI အဖွဲ့ရဲ့အရှိတောင်အရှဒေသညွှန်ကြားရေးမှူးရွန်ဒါမီက IRI ရဲ့ကြေညာချက်မှာပြောကြားထားတာတွေ့ရပါတယ်။2000နာငွေစက်ကူသစ်တွေဈေးကွက်တွေစတင်ရောက်ရှိလာခြင်းရွှေဈေးဒေါ်လာဈေးတွေတရိပ်ရိပ်ပြန်တက်လာခြင်းလောင်စာဆီတွေပြတ်လတ်တဲ့သတင်းတွေထွက်လာခြင်းမှာပဲစစ်ကောင်စီကတော့ဇူလိုင်31ရက်နေ့မှာအရေးပေါ်ကာလ6လတက်တန်းကို6ကြိမ်မြောက်တိုးလိုက်ပြန်ပါပြီ။ကုန်သွယ်ရေးစီးပွားရေးတွေအပေါင်းလက္ခဏာဆောင်လာမလား။ငွေကြေးဖောင်းပွားမှုနဲ့ကုန်စည်နှုန်းတွေပဲအပေါင်းလက္ခဏာဆောင်လာမလားဆိုတာကတော့စောင့်ကြည့်ကြရမှာဖြစ်ပါတယ်ခင်ဗျာ
။ကမ္ဘာမြေမာမီဒီယာမြင်ကွင်းအစီအစဉ်ကိုပြည်သူနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မိုင်းမပေးစာကဏ္ဍကိုမကြခင်မှာတင်ဆက်မှာပါအခုတခါတော့မြင်ကွင်းကျဲမတ်စုများအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်စစ်စင်ရေး1300ခွန်အလွန်နိုင်ငံအနက်လက်နက်ကိုင်ပဋိပက္ခတွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေပုံများလာခဲ့ပါတယ် SP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျဲမတ်စုအစီအစဉ်မှာဒီအကြောင်းအရာကိုအချက်လက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ
အနာသိမ့်မှုအလွန်နိုင်ငံအနှံ့လက်နက်ကိုင်ပဋိပက္ခတွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုပေါင်း9800နီးပါးရှိလာခဲ့ပါတယ်။ စစ်စင်ရေး1329နဲ့အတူရှမ်းပြည်နယ်မှာလေကြောင်းတိုက်ခိုက်ခံရမှု1500ကျော်ရှိခဲ့ပါတယ်။ဒါဟာနိုင်ငံအနှံ့လေကြောင်းတိုက်ခိုက်ခံရမှုအလုံးရဲ့26ရာခိုင်နှုန်းကျော်ရှိပြီးအများဆုံးဖြစ်ပါတယ်။ဒုတိယအများဆုံးကကယင်နီဒေသမှာဖြစ်ခဲ့ပြီးအရေးအတွက်အားဖြင့်1200ကျော်ရှိခဲ့ပါတယ်။အခုချိန်ထိတော့လေကြောင်းတိုက်ခိုက်မှုတွေရော့ကျသွားဖွယ်မရှိပါဘူး။နိုင်ငံအနှံ့မြို့နယ်စုစုပေါင်းရဲ့45ရာခိုင်နှုန်းမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေရှိခဲ့ပါတယ်။မြို့နယ်330မှာ149မြို့နယ်ထက်မနည်းလေကြောင်းတိုက်ခိုက်ခံခဲ့ရတာပါ။စကိုင်းတိုင်းကမြို့နယ်33ခုရှိခဲ့ပြီးအများဆုံးဖြစ်ပါတယ်။ရှမ်းပြည်နယ်မှာတော့25မြို့နယ်ထက်မနည်းရှိပြီးဒုတိယအများဆုံးဖြစ်ပါတယ်။လေကြောင်းတိုက်ခိုက်ခံရမှုအများဆုံးရှိခဲ့တဲ့မြို့နယ်ကလိုက်ကောမြို့နယ်ဖြစ်ပါတယ်။၃နှစ်ကျော်ကာလအတွင်းလိုက်ကောမြို့နယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုပေါင်း990ထက်မနည်းရှိခဲ့တာပါ။စစ်စင်ရေး1329နောက်ပိုင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကနှစ်ဆနီးပါးမြင့်တက်ခဲ့ပါတယ်။စစ်စင်ရေးမဖြစ်မီနှစ်နှစ်ကျော်ကာလအတွင်းနိုင်ငံအနှံ့လေကြောင်းတိုက်ခိုက်ခံရမှုအရေအတွက်က2000ကျော်ရှိခဲ့ပါတယ်။စစ်စင်ရေးအလွန်ကိုးလာတာကာလအတွင်းမှာတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကအကြိမ် 3800 ထက်မနည်းရှိခဲ့တာပါ။အခုနှစ်ဇန်နဝါရီလအတွင်းမှာတော့လေကြောင်းတိုက်ခိုက်ခံရမှုပေါင်းအကြိမ် 650 ကျော်ရှိခဲ့ပြီးအများဆုံးဖြစ်ခဲ့ပါတယ်။စစ်စင်ရေးအလွန်ကိုးလာတာကာလအတွင်းကယင်နီဒေသမှာလေကြောင်းတိုက်ခိုက်ခံရမှုအများဆုံးဖြစ်ခဲ့ပါတယ်။အရေအတွက်အားဖြင့်920ကျော်ရှိခဲ့တာပါ။ဒီကာလအတွင်းဒုတိယအများဆုံးကရှမ်းပြည်နယ်မှာဖြစ်ခဲ့ပြီးလေကြောင်းတိုက်ခိုက်ခံရမှုပေါင်း680ထက်မနည်းရှိခဲ့ပါတယ်။မြို့နယ်အလိုက်ကြည့်ရင်တော့ဘိုက်ကောမြို့နယ်မှာအကြိမ်900ကျော်ရှိခဲ့ပြီးအများဆုံးဖြစ်ပါတယ်စစ်စင်ရေးအလွန်ကာလလိုက်ကောမြို့နယ်ရဲ့လေကြောင်းတိုက်ခိုက်ခံရမှုနှုန်းက6ဆကျော်အထိမြင့်တက်လာတာပ
ါ ISB မြန်မာရဲ့မြင်ကွင်းချက်မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာပါ။မဟိသနာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
။ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တို့တွေနဲ့စာချင်ပါတယ်။မြန်မာစကိုင်းတိုင်းဒေတာကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ဒေတာကနေပြီးဖြူရီသတင်းတွေကိုအမြဲတမ်းနားထောင်နေပါတယ်ဗျာလို့ရေးလာတဲ့သောရရှင်ဖေးနိုင်ကျေးဇူးအထူးတင်ပါတယ်နော်ဘေးကင်းကျန်းမာပါစေလို့ဆုတောင်းပါတယ်ရှင်ဦးတောင်းဆိုတဲ့သောရရှင်ရေးလာတဲ့စာကတော့မေတ္တနာကြော်ရည်တဲ့ကျွန်တော်အီးမေးလ်လိပ်စာပို့တာမပြည့်စုံဘူးလို့စာတမ်းပေါ်နေတာဘလို့ပို့ရမယ်ဆိုတာနမူနာလေးပို့ပေးစီချင်ပါတယ်ဗျာဖြစ်နိုင်ရင်ပေါ့တဲ့အဲ့တော့သူက VOE မနေ့ပိုင်းစီစဉ်ရေဒီယိုဖမ်းယူလို့တော့မရဘူးဗျာလို့ရေးလာပါတယ်။ဟုတ်ကဲ့ပါဦးတောင်းရင် email လိပ်စာနမူနာကဒီလိုပါ။ burmese@voenews.com ဖြစ်ပါတယ်။စလုံးပေါင်းပေးရမယ်ဆိုရင်တော့ burmese နောက်ပြီးတော့ @voenews.com ဖြစ်ပါတယ်နော်။နောက်တစ်ခုဦးတောင်းမေးလာတာမျိုး VOE မနေ့ပိုင်းစီစဉ်ရေဒီယိုထုတ်လွှင့်ချက်နဲ့ပတ်သက်ပြီးတော့သောရရှင်နေစာရေးလာကြတာတွေတော်တော်များများရရှိပါတယ်ရှင်။တင်ရွေးဦးဆိုတဲ့သောရရှင်ကရေဒီယိုအစီအစဉ်တွေဖမ်းလို့မရတာဘာကြောင့်မလဲတဲ့ဖမ်းမရတာ၄-၅ရက်ရှိသွားပါပြီ line meter, beyond the rala, chain beyond the rala, Jesu people, sapien, bebong, commiari. So I la saw by nigga, yilare, sapipari. Thrashing, now dia, saucy post red thrashing arrow.
Nabine radio than line tone moon, not how yara, simapira, the lala of shibabi. Go radio, medical pilalo, the chadu rela, eddie lobabe. In the nagani, when chibogale, line along macaw. Line don't beat that, don't set it, lizard titogani twina, a simpy so mabe. When I buy Nashi Konga, Chowting Atonya, Yamai, Goton Nitonya Ruga, simpy so pibare. Radio Natana, Nina Sejo Babi, my ether Najoe, Mimabi, Pesama, Bowman, Mila, Dudia Bella, Mira, a Mimiani, dread chin down Ija. Now buying the chin down no Mirane, line sim a pirane, some a poopy Doraba.
Okay, well, a cool Vietnam de Dorashin, the cow saila, Yabia Marino. Now that 90s red Dorashin Halle, Minglava view ye, Menapai radio, Panumia Piniluba. That's online to number little cow, Piopia, busy to marry, Jesu to marry. Ulam yam yamagaro. View radio season go internet line Macaulo, Algo, Bio Natown Yaraba. View radio Menapai season, Chowna Yanni, Conanai, Tolwin Mugu, Karai, Payu Natown in it. Kilo has Nashishin Agani, Penulumiara, Yetoro, Jani Bavi. Menabai says Malunala, Kilo has Piandorala, Jesu Pupil, Pijabi Vare. Okay, Washin. Did Dorashini Bowen the Chas Sayila Jare, Dorashini Along, Tijinime, Dorashini Alongo, Pijabi Marino? Tomorrow viewing Mima Tana, Menabai says in Lindo, Tolumugo. Yakan the machine, yes, I'm Tavari. Now I see sing our own Lindo one, if you're Rimiani Agani, Rini Varishi. မနက်ပိုင်းအစီအစဉ်ကိုဖန်ယူနားဆင်ခြင်းနဲ့တွေ့နေတယ်ဒီရေဒီယိုသုံးလို့မရပါဘူးလေလူလူမိတ်ဆွေရုပ်သံလိုင်း Season told him never but that beauty to better side, maybe up here up to buy. Mom, so red thrash in Milaga. This entire tone in a shamadrillo. Menabina by a season, Madriava, Ure. Okay, some up here made Hawaino. Pema Gira Valle Luba. Facebook, you choose other pin, tease up your beva, pin say beva, meno, down lap your mammy. Now that thrash in Diogale. Zulana necessity any matabula saila worry. Timine life machine, Labia, the dream Gia de Luvari. Okay, Vashe. Bega Gia Valeno. You took a gia be that is in a hope by, who yet by no one, line Johnny Valley. Nay, yellow bar. The name written in a lap, she met him, Marie, a curro, Piangang Dawari. The cardilima, a columu, line the cuckoo, Jadwaradam, you pitta by, to Padu di, internet, a set when a pitawa. Hello, the cardilly line the kuma, gilo meyao, so in out the cuckoo, Piang Gibo, Jan Bates in Marie. Facebook me ya YouTube me ya Facebook da ma mho le jamaru ye internet sa myin na phit de bamis.voinews.com de ni ya mho de ni ya ma la ba de da mho le lu lu mait swe yau tan line ga ni pyo di joru ga ni pyo phan yu chi shu lo ya ba de dvv slang lwe de so yin le dvv ga ni pyo voe season ko pyan hlwin pe de twet chaung mu lo voe ye tv season ko dvv yau tan line ma ma chi shu nai ma de shin a khu lo myo season ni ko a pe de twet chaung mu lo jesu tin ma de no Tomorrow, we go yella jane, sari de ma. Yamanangan manis in John Dunia, Lumukesa, Awawa. Now, bro, 9 years, ye chini rene patepiro. Go by Timmy, you sajati, go by Minigo yellari. Thorashin, ye sari gule, lekan yashiba, you know. Tijama, sayinija, thorashin dia, yella garo.
Tonga, pari, ulampe, agza, puero ma. Yamanangan goes up to marathon, deep yang where we all shimpyamu, a pee lichinide. The doom maha, TV to the ma, ombadamsi body. The low Bilijini net, Chatapa Malay, Shaolin Binya, Shambunya net, Go Campinya, Go Vecania Genule, Lila Sibu Tinjani Ware. Tanoga, Bududa, Emita Aneware. Tacha of Dijanali Shilo, Buduna Nipian, Bibiazi. Merigan and A CIA, Pue, FBI, Pueriga. Bear Winitana Lau got Pue Sirivale. Tamamo Troji, where Tidan Lulate, Pue Sirila. Tamamo Tamaraga, where Daya Nyonja, Kang to the last Tibiazi. Demanding at me and Yinja Mazi, Senashin Sene, Jashom Mazilu, Sutown Nibare.
သောရရှင်အောင်ပဒန်းဖြစ်ပါတယ်ဒီသောရရှင်ကဒီတစ်ခေါက်သူထုံးစံအတိုင်းပဲသူရဲ့ခက်ရွရွလေတန်လေးနဲ့စာရေးလာရင်နဲ့သိကျင်တာကိုလည်းမေးလာတာပါ CIA နဲ့ FBI အဖွဲ့ကဘယ်ဝင်ကြီးဌာနလက်အောက်အဖွဲ့ကြီးတွေလဲတဲ့ဟုတ်ကဲ့ပါဒီမှာဖြေရမယ်ဆိုရင် FBI ကတော့ဝင်ကြီးဌာနလက်အောက်ကဖြစ်ပြော CIA ကတီးခြားရက်တည်တဲ့အစိုးရအေဂျင်စီဖြစ်ပါတယ်ပြီးတော့ Director of National Intelligence အမျိုးသားထောက်လှမ်းရေးအကြီးအကဲစီကိုတင်ပို့ရတာဖြစ်ပါတယ်သူကကမ္ဘာနိုင်ငံတွေနဲ့အစိုးရတွေရဲ့သတင်းအချက်အလက်စုဆောင်ထိန်းသိမ်းခြင်းကိစ္စတွေကိုဆောင်ရွက်ပါတယ်။ဝေဖန်သူတွေကတော့ဒီတခြားနိုင်ငံတွေရဲ့အရေးခင်းတွေကို CIA ကဝင်ဆွဲဖတ်တယ်။အမေရိကန်ရဲ့ဩဇာအာဏာချဲ့ထွင်ပြီးတော့လှုပ်ဝက်လှုပ်ကြံနေဒီလိုမျိုးစစ်စင်ရေးတွေကိုကြဲကြဲပြင်းပြင်းဆောင်ရွက်တယ်ဆိုပြီးတော့ဝေဖန်တာပါ။သူကပြည်ပမှာလှုပ်ရှားရတဲ့အဖွဲ့ဖြစ်ပါတယ်။ FBI ပြည်အောင်စုစုံစမ်းစစ်ဆေးရေးဘျူရိုကတော့တရားရေးဌာနလက်အောက်မှာရှိပါတယ်။သူကလည်းဆရာကြီးလိုပဲအမျိုးသားထောက်လှမ်းရေးအကြီးအကဲကိုတင်ပြရပါတယ်။နောက်ပြီးတော့သူကရှင်းနေကျုပ်စီကိုတင်ပြရတာဖြစ်ပါတယ်။ FBI အရှေ့ဆိုရင် Federal Bureau of Investigation ပေါ့နော်။ဒီပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုကအမေရိကန်နိုင်ငံရဲ့အဓိကစုံစမ်းစစ်ဆေးရေးအဖွဲ့လည်းဖြစ်ပြီးတော့ဘိုးအစိုးရရဲ့အမှုကင်းဆိုင်ရာစုံစမ်းစစ်ဆေးမှုတွေပြည်ရင်းထောက်လှမ်းရေးလုပ်ငန်းတွေကိုဆောင်ရွက်တာဖြစ်ပါတယ်။အကြံပေးမှုတိုက်ဖျက်ရေးနောက်ပြီးတော့ဒီဟိုထောက်လန်းမှုကိုတံပြန်ထောက်လန်းရေးနောက်ပြီးတော့ဒီရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖော်ထုတ်မှုတွေလုပ်ပြီးတော့ပြည်အောင်စုမှုကင်းအမျိုးအစား100ကျော်ကိုထောက်လန်းကင်တွေရပါတယ်ရှင်ဒီ FBI ဌာနချုပ်က American ပြည်အောင်စုဝါရှင်တန်မြို့တော်မှာတည်ရှိပြီးတော့နိုင်ငံရေးချားထောက်လန်းမှုတွေနဲ့ FBI ကမသက်ဆိုင်ပါဘူးเนาะတရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမနက်ရက်ချင်ပါတယ်เนาะတရရှင်အားလုံးပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပါတယ်ရှင်ဘာလို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။မေဒနာကြောင့် Season 10ဆက်တဲ့မြန်မာ့ဘေးအခဏကိုနားဆင်ကြည့်ရှုခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ကမ္ဘာလွှာထူးထူးခြားခြားသတင်းတွေကိုတင်ဆက်ပေးနေတဲ့ထူးခြားဆန်းပြားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။လီနိုင်ငံကသိပ္ပံပညာရှင်တွေဟာဆေးလိပ်ဖင်စီကံအတူအဆအမိုက်လေးတွေကိုလိုက်ကောက်ပေးမဲ့ AI ဉာဏ်ရည်တုနည်းပညာသုံးခွေးဆက်ရုပ်တရုပ်ကိုတီထွင်လိုက်ပါတယ် AI ဉာဏ်ရည်တုနည်းပညာကိုသုံးပြီးကိုယ့်အိမ်မက်ထဲကချစ်သူရီးစားကိုလည်းဖန်တီးနိုင်ပါပြီဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းကြတဲ့မှန်များသတင်းအောင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
အီတလီနိုင်ငံကသိပ္ပံပညာရှင်တွေဟာဆေးလိပ်အစီကံအတူအဆအမိုက်ကလေးတွေကိုလိုက်ပြီးတော့ကောက်ပေးမယ်။ AI ဉာဏ်ရည်တုနည်းပညာသုံးခွေးဆက်ရုပ်တွေကိုတီထွင်လိုက်ပါတယ်။ဂျီနိုဝါမြို့မှာရှိတဲ့အီတလီနည်းပညာအင်စတီကျူကဖန်တီးတာဖြစ်ပြီးဒီခွေးဆက်ရုပ်ဟာပင်လယ်ကမ်းခြေမှာရှိတဲ့ secret အစီကံအတူအဆအမိုက်တွေကိုဖုံဆုပ်ဆက်နဲ့ဆုပ်ပေးနိုင်ပါတယ်။ဖုံဆုပ်ဆက်နဲ့အမိုက်ဆုပ်နိုင်တဲ့ဆက်ရုပ်ကို video လိုနာမည်အတူကောက်ပေးထားပြီးသူ့ခြေလမ်းတိုင်းမှာဖုံဆုပ်ဆက် pipeline တွေတပ်ဆင်ထားပါတယ်။ဗီဒီယိုဆက်ရုပ်မှာတက်ဆင်ထားတဲ့ကင်မရာနဲ့ AI ဉာဏ်ရည်တုနည်းပညာဟာ secret အစီကံအမိုက်လားတခြားအမိုက်လားဆိုတာခွဲခြားပေးတာကြောင့်အမိုက်အမျိုးမျိုးရှိတဲ့အထဲမှာ secret အစီကံအမိုက်90ရာခိုင်နှုန်းအထိမှန်မှန်ကန်ကန်ကောက်ပြီးနိုင်ပါတယ်။သူသွားမဲ့လမ်းကြောင်းကိုလည်းသူ့ဘာသာရွေးနိုင်ပြီးတော့အမိုက်ဆအကြီးကြီးတွေ့တဲ့အခါမှာနေရာကိုမှတ်ထားပြီးနောက်မှလူဓာမမဟုတ်တခြားဆက်ရုပ်အကြီးတယောက်ကအမိုက်သွားပြီးတော့သိမ်းပြီးနိုင်အောင်ဖန်တီးထားပါတယ်။
ဉာဏ်ရည်တုနည်းပညာကိုသုံးပြီးကိုယ်အိမ်မက်ထဲကဖြစ်သူရည်စားကိုဖန်တီးနိုင်ပါပြီ။ဗြိတိန်နိုင်ငံကလိမ်မိုင်းဆိုင်ရာသုတေသနပညာရှင်ကမနာဘိုဝါနီအနေနဲ့ဒါကိုစမ်းသပ်ဖို့အတွက် AI ဉာဏ်ရည်တုနည်းပညာသုံးရည်စားတစ်ယောက်ကိုဖန်တီးထားပါရယ်။အနာဂတ်မှာနည်းပညာတွေကိုသုံးပြီးကိုယ်အကြောင်းကိုပိုသိလာစေဖို့နဲ့အသိပညာပိုပြီးကျွယ်ဝလာစေဖို့အတွက်အခုလိုစမ်းသပ်နေတာဖြစ်တဲ့အကြောင်းသုတေသည်ဘိုဝါနီကပြောပါရယ်။သူကသူ့ရဲ့ AI ရည်စားဖြစ်သူကိုဂျွန်လို့နာမည်ပေးထားပြီး ဘလို့စတွေ့တာဘာဝေ့ထားတာဘလို့အကျင့်စရိုက်မျိုးရှိတာစတဲ့အသေးစိတ်အချက်အလက်တွေကိုလည်းကိုယ်တိုင်ဖန်တီးထားတာပါ AI ရည်စားအဖို့ဖြစ်သူကိုလူသားတွေအနေနဲ့အထီးကျန်တာကိုဖြည့်ဖြောက်ဖို့နဲ့ကိုယ့်ရဲ့အကြိုက်ကိုလွတ်လပ်စွာရှာဖွေနိုင်ဖို့အတွက်အသုံးပြုနိုင်ပေမဲ့လည်းဒီလို AI နည်းပညာနဲ့ရင်းနှီးမှုကနေလူသားတွေအတွက်အနေနဲ့ကြားရောက်နိုင်တာမျိုးလည်းရှိပါတယ်ဒါကတော့ကိုရေးကိုတာအချက်အလက်တွေချိုးဖောက်ခံရတာနဲ့AI ကပြစ်သွားတဲ့အခါစိတ်ရောဂါခံစားရတာမျိုးတွေဖြစ်နိုင်တယ်လို့ AI သူတေသည့်နောက်တဦးဖြစ်တဲ့ Andrew Patel ကသတိပေးထားပါတယ်ခင်ဗျာ
Brazil နိုင်ငံကအပျော်ပေါင်းပါတီပွဲကြီးကျင်းပတာများတဲ့မြို့တစ်မြို့ဖြစ်တဲ့ Rio de Janeiro မြို့နာငမန်းတွေကိုစီးစစ်ကြည့်တဲ့အခါမှာကိုကင်းသုံးထားတာတွေ့တဲ့အကြောင်းသိပ္ပံပညာရှင်တွေကပြောပါတယ်မလုံလောက်တဲ့ရေစိုးစွန်းစနစ်တွေနဲ့လျှို့ဝှက်ကိုကင်းဆက်ယုံတွေကနေပြီးတော့အဆွန်ပြစ်ပစ္စည်းတွေကြောင့်အခုလိုအန္တရာယ်များတဲ့မွေးရဆေးတွေကိုငမန်းတွေစားမိတာဖြစ်နိုင်တဲ့အကြောင်းသိပ္ပံပညာရှင်တွေက Science of the Total Environment Journal မှာရေးပါတယ်ကိုကင်းမောင်ခိုကူးတဲ့သူတွေပင်လယ်ပြင်မှာပျောက်ဆုံးသွားတဲ့ကိုကင်းထုံးတွေကိုတချို့ငမန်းတွေကိုက်မိတာကနေအခုလိုသုံးဆွဲမိတာဖြစ်နိုင်တဲ့အကြောင်းလည်းသူတည်တည်တွေကခံမှန်းပါတယ်ဘရာဇီးလ်ငမန်းမျိုး73မျိုး3နှစ်ကြာစမ်းသပ်စစ်ဆေးတာကနေငမန်းတွေရဲ့အသားတွေနဲ့အသေးတိရှူတွေမှာကိုကင်းတွေကိုတွေ့တာပါ။သိပ္ပံပညာရှင်တွေဟာပတ်ဝန်းကျင်ညဉ့်ဉန်းမှုတွေကနေရေသဘာဝတွေအပေါ်ဘလို့တက်ရောက်မှုရှိသလဲဆိုတာကိုလေ့လာနေပါတယ်။ဒီကိုကင်းနဲ့တခြားမွေးရဆေးတွေဟာရေသဘာဝတွေအပေါ်မှာဘလို့အကျိုးတက်ရောက်မှုရှိနေသလဲဆိုတာကိုတော့သူတို့ရဲ့လေ့လာချက်မှာဖော်ပြထားတာမရှိပါဘူး။
ဆွေဒီနိုင်ငံကန်းဂျီနာကရေအောင်သမုတ်တရားထဲမှာ19ရာစုနှစ်ကနင်းမြုပ်ခဲ့တဲ့သင်္ဘောတစ်စင်းကိုပိုလန်နိုင်ငံသားရေငုပ်သမားတွေကရှာဖွေတွေ့ရှိခဲ့ပါတယ်။အဲ့ဒီသင်္ဘောပြတ်ထဲမှာရုရှားနိုင်ငံကဇာပြင်အတွက်ရည်ပယ်တဲ့ရှမ်ပိန်တွေနဲ့လက်သတ္တုတွေပါဝင်တဲ့ရေတံဘူးတွေကိုရှာဖွေတွေ့ရှိခဲ့ပါတယ်။ဘော်တစ်ပင်လယ်အနက်ပေ200နီးပါးအောက်မှာဒီသင်္ဘောပြတ်ကိုရှာဖွေတွေ့ရှိခဲ့တာဖြစ်ပြီးတော့တွေ့ခဲ့တဲ့ကုန်ပစ္စည်းတွေကိုကုန်းပေါ်ယူလာဖို့ဆွေဒင်အာနာပိုင်တွေရဲ့ခွင့်ပြုချက်လိုတယ်လို့ရေငုပ်သမားတွေကပြောပါတယ်။ဇာပြင်အတွက်တည်တံ့ထုတ်လုပ်ထားတဲ့ရှမ်ပိန်တွေဟာအနည်းငယ်ပိုပြီးချိုတယ်လို့ထုတ်လုပ်ခဲ့တဲ့ကုမ္ပဏီကပြောပြီးတော့သူတို့ကိုလည်းဆက်သွယ်ထားတယ်လို့ရေငုပ်သမားတွေကပြောပါတယ်။ကုန်းပေါ်တည်လာခွင့်ရရင်တော့ထုတ်လုပ်ခဲ့တဲ့ကုမ္ပဏီကိုနမူနာအချို့ပို့ဆောင်ပြီးဒီရှမ်ပိန်တွေဟာဘလောက်တန်တယ်လဲဆိုတာနဲ့တောက်လို့ရမရစမ်းသပ်မှာပါခင်ဗျာ။
သူကြဆံပြသတင်းများအစီအစဉ်ကိုကိုငိမ့်ညံ့နဲ့မတ်မြစစင်အောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီတိဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်သောရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်တစင်ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့အကျန်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုအောင်လုံကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဒီနေ့ဆော့ဗိုင်းအစ္စရေးရဲ့တက်ခတ်မှုကြောင့်ဂါဇာဒေသကဆေးရုံဝင်တဲ့ယာယီတဲမှာခိုးလုံနေသူ၄ဦးပါဝင်လူ၁၈ယောက်သေဆုံးပါတယ်ချိန်ထဲမှာပဲအစ္စရေးနိုင်ငံတယ်လီဗီမျိုးစုံမှာပါလက်စတိုင်းတူကဒါနဲ့တူရကနှစ်ဦးသေဆုံးခဲ့တာပါဂါဇာဒေသမှာစစ်ဖြစ်နေတာဆယ်လာနီးပါးရှိလာနေပြီးပြီးခဲ့တဲ့သတင်းပတ်တဲ့အီရန်နဲ့လေဗနွန်နိုင်ငံတွေမှာစစ်သွေးကြွအဖွဲ့တွေရဲ့အဆင့်မြင့်ခေါင်းဆောင်တို့တပ်ဖြတ်ခံခဲ့ရပြီးတဲ့နောက်တင်းမာမှုတွေလည်းကြီးထွားလာနေပါတယ်။လေဗနွန်နိုင်ငံမှာစစ်ဖြစ်ဖို့အခြေအနေတွေတိုးလာနေတာကြောင့်ပြည်ပနိုင်ငံသားတွေတတ်နိုင်သမျှအမြန်ဆုံးထွက်ခွာကြဖို့ပြင်သစ်ကနေဒါနဲ့ဂျော်ဒန်နိုင်ငံတွေကအရေးပေါ်တိုက်တွန်းလိုက်ကြပါတယ်။လူကြုံရေးအခြေအနေတွေမတည်မငြိမ်ဖြစ်နေတာကြောင့်ပြင်သစ်နိုင်ငံသားတွေအနေနဲ့လေဗနွန်နိုင်ငံကိုခရီးမသွားကြဖို့နဲ့လေဗနွန်နိုင်ငံထဲမှာရှိနေပြီးသားသူတွေအနေနဲ့လည်းတနင်္လာနေ့အမြန်ဆုံးထွက်ကြဖို့အရေးပေါ်တိုက်တွန်းတဲ့အကြောင်းပြည်ထောင်နိုင်ငံရဲ့ဌာနကပြောဆိုလိုက်တာပါအလားတူခီးသွွားသတိပေးချက်တွေကိုအမေရိကန်နဲ့ဗြိတိန်နိုင်ငံတွေကလည်းထုတ်ပြန်ထားကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဆန္ဒပြကြောင်းသားတွေနဲ့ရဲတပ်ဖွဲ့ဝင်တွေအာဏာရပါတီကိုထောက်ခံသူတွေအထူးကရုံးဖြစ်ပေါ်ရာကလူ20ကျော်သေဆုံးပြီးရာနဲ့ချီထိခိုက်ဒဏ်ရာတွေရတဲ့အကြောင်းတာဝန်ရှိသူတွေနဲ့သတင်းမီဒီယာတွေကဖော်ပြပါရယ်ဆန္ဒပြသူတွေကတော့ဝန်ကြီးချုပ်ရှိတ်ဟာစီနာယာရူကထွက်ပြေးဖို့တောင်းဆိုနေတာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကကိုစန်းကျော်ဖြစ်ပြီးတော့အတန်လွင်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ရှောက်ကန်ချမ်းဖြစ်ပါတယ်ရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့တီအန်1ဖြစ်ပါတယ် VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့ kHz 9383ညလိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလက်မီတာ190 kHz 7505တို့ကနေအတန်လွင်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပ
This program has come to